Welcome to the Voice of America in Burmese.
ချစ်သောသောတာရှင်များသာချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေဗျာ VOA American တိုင်းရဲ့2024ခုနှစ် February 24ရက်စနေမနက်ခင်းမြန်မာပိုင်းစီစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေလိုက်တိုမီတာ3249လိုက်လက်မီတာ190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီထိတရိုက်ထုတ်လွှင့်ပေးနေပါပြီညာကျွန်တော်ငင်းကြီးပါအခုမနက်ခင်းအစီအစဉ်လေးကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
အပြည့်ရဲ့ရေးဆွေးနွေးစေအစ္စရေးလီကြောင့်တိုက်ခိုက်မှုကြောင့်ဂါဇာမှာလူရာကျော်သေဆုံးသွားပါတယ်။စစ်ကောင်စီလက်အောက်မှာမြန်မာသတင်းသမားတွေဟာဟန်ဆောင်လုပ်ငန်းတွေနဲ့ကာကွယ်လှုပ်ရှားနေရပါတယ်။ရုရှားမြောက်ကိုရီးယားစစ်ရေးပုံမှန်နှိကက်လာမှုကိုကန်တရုတ်ဆွေးနွေးခဲ့ကြပါတယ်
။အဲဒီလိုနောက်ဆုံးရသတင်းတွေအပြင်အာဏာသိမ်းစစ်ကောင်စီကအသက်သွင်းလိုက်တဲ့စစ်မှုမထမ်းမနေရဥပဒေရဲ့နောက်ဆက်တွဲခရက်ကြောင့်ထိုင်းနိုင်ငံကမြန်မာနဲ့ထိစပ်နေတဲ့တပ်ခိုင်မှာအစင်းစစ်မဲ့အကြောင်းသတင်းပေးပို့ချက်ဒါပြင်ရခိုင်မှာမွတ်စလင်လူငယ်တွေကိုအတင်းစမှုထမ်းခိုင်းပြီးရခိုင်နဲ့လူမျိုးရေးဘာသာရေးအတီးကယုံဖန်တီးဖို့စစ်ကောင်စီဘက်ကကြိုးစားနေတယ်လို့ရခိုင်တပ်တော်ကစွပ်စွဲချက်နဲ့စစ်ကောင်စီဘက်ကတုံ့ပြန်ချက်တွေကိုလည်းကြားဖို့ရှိပါတယ်။ဒါပြင်မြန်မာနယ်စပ်တိုင်းရင်းသားလက်နက်ကိုင်တစ်ဖွဲ့စီကနေနျူကလ িয়ার ပစ္စည်းတွေကိုဂျပန်ယာကူဆိုင်ဂိုင်းကောင်းဆောင်ကပေါင်ခိုကူးမှုနဲ့ပတ်သက်ပြီးမြန်မာသိပ္ပံပညာရှင်တို့ရဲ့သုံးသပ်ချက်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဗျာ။နောက်ပတ်စဉ်တစ်ဆက်ပေးနေတဲ့မြို့သမီးကဏ္ဍသုတဆုံလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ဒီကနေ့မနက်ထိတ်ထိုင်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးခင်ဗျာ
။ရုရှားပေါ်မှာဒဏ်ခတ်မှုအသစ်900ကျော်ချမှတ်ကြောင်းရုရှားရဲ့ယူကရိန်းကျူးကျော်မှုနှစ်နှစ်ပြည့်နှစ်ပတ်လည်အကြိုနေ့ဖြစ်တဲ့တောက်ကြံနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအကြေညာလိုက်ပါတယ်
။ That's why I'm announcing more than 500 new sanctions.
ဟာရုရှားသမ္မတပူတင်ရဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲနဲ့ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ဆီနာဗယ်နီအချင်းချနေစဉ်တေဆုံးမှုတွေအတွက်အရေးယူတဲ့အနေနဲ့အချက်မှတ်တာဖြစ်ကြောင်းပြောပါတယ်။နာဗယ်နီကိုဖမ်းဆီးအချင်းချမှုနဲ့ဆက်နွမ်းနေတဲ့လူပုဂ္ဂိုလ်တွေအပြင်ရုရှားရဲ့ဘန်ဒါငွေကြေးကဏ္ဍစစ်ပစ္စည်းထုတ်လို့ရေးလှုပ်ဆောင်နေသူတွေဂျားပွဲစားလုပ်ပေးသူနဲ့အမေရိကန်ရဲ့ဒဏ်ခတ်မှုကိုနေရအနှံ့ရှောင်တိန်လှုပ်ဆောင်နေသူတွေကိုပြစ်မှတ်ထားပြီးအရေးယူတာပါ။သမ္မတပူတင်ဟာသူ့ရဲ့တခြားနိုင်ငံတွေကိုရန်လိုမှုနဲ့သူ့ပြည်ရင်းမှာဖိနှိပ်နေမှုတွေအတွက်ဒဏ်ပြန်ခံစားရမယ်ဆိုတာကိုသိစေဖို့အတွက်လှုပ်ဆောင်လာဖြစ်ကြောင်းလည်းပြောပါတယ်။ချက်စပရင်နေကလည်းနာဗယ်နီရဲ့ကျန်းသူဇနီးနဲ့တမိကိုကယ်လီဖိုးနီးယားမှာတွေ့ဆုံပြီးရုရှားနိုင်ငံလက်လက်မှုနဲ့ဒီမိုကရေစီရဖို့အာဂရီလိုက်စားမှုတွေကင်းဖို့ကြိုးပမ်းခဲ့တဲ့နာဗယ်နီရဲ့ထူးခြားတဲ့တက်တီကိုချီးကျူးခဲ့ပါတယ်။အခုတောက်ကြတဲ့ရုရှားပေါ်ဒဏ်ခတ်ကြောင်းကြေညာချိန်မှာလည်းယူကရိန်းရဲ့သူ့နိုင်ငံလွတ်မြောက်ရေးအတွက်ခိုင်မာတဲ့ကြိုးပမ်းမှုကိုဂုဏ်ပြုချီးကျူးပါတယ်။ဒါအပြင်နေတို့မဟာမိတ်အဖွဲ့အနေနဲ့ပိုမိုခိုင်မာအားကောင်းပြီးစီလုံးမှုရှိတယ်လို့အမေရိကန်ဥဆောင်တဲ့မဟာမိတ်နိုင်ငံတွေကယူကရိန်းကိုဆက်ပြီးပံ့ပိုးပေးမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာမှာ24နာရီအတွင်းလူပေါင်း100ကျော်တေဆုံးခဲ့ရတယ်လို့ဟာမတ်စ်တွေထိန်းချုပ်ထားတဲ့ဂါဇာကျွမ်းမာရေးဝန်ကြီးဌာနကတောက်ကြနေမှာပြောပါတယ်။ဂါဇာတောင်ပိုင်းကခန်ယူနစ်နဲ့ရာဖာမြို့တွေမှာအစ္စရေးကနေလေကြောင်းတိုက်ခိုက်ခဲ့တာဖြစ်ပြီးသေဆုံးသူကအနည်းဆုံး104ယောက်ရှိနေတယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနသတင်းထုတ်ပြန်ပါတယ်။အောက်တိုဘာ10ရက်နေ့စတင်ချိန်ကလေးကဆိုရင်အစ္စရေးတိုက်ခိုက်မှုကြောင့်ပါလက်စတိုင်းသား3000နီးပါးသေဆုံးခဲ့ကြကြောင်းလည်းဖော်ပြပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟုကစစ်ပွဲပြီးဆုံးတဲ့နောက်ပိုင်းဂါဇာဒေသအတွက်သူ့အစီအစဉ်ကိုစက်တင်ဘာလညနေပိုင်းမှာစီးကက်ဘိနက်အဖွဲ့ကိုချပြခဲ့ပြီးအဲ့ဒီဒေသမှာအစ္စရေးကအရက်ဖက်နဲ့စစ်ဖက်ဆိုင်ရာရေရှည်ဆက်ပြီးထိန်းနိုင်အောင်လုပ်ဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ဒါပြင်ဂါဇာတောင်ပိုင်းနယ်စပ်အဝင်အထွက်ကိုအစ္စရေးတွေထိန်းချုပ်နိုင်ဖို့အတွက်အီဂျစ်နဲ့ပူးပေါင်းဆောင်ရွက်ဖို့ရောအမေရိကန်ပြည်ထောင်စုနဲ့လက်တွဲဆောင်ရွက်ဖို့ပါတောင်းဆိုတာပါ။အစ္စရေးရဲ့ဒီအစီအစဉ်အတွက်အီဂျစ်ဘက်ကအတည်ပြုချက်ပေးမပေးတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အမေရိကန် CNN သတင်းဌာနကတော့အစ္စရေးရရှိသူပြောကြားချက်ကိုကိုးကားပြီးအီဂျစ်ဖက်အမေရိကန်နဲ့အတူလက်တွဲလှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်။ဒီအစီအစဉ်ကိုပါလက်စတိုင်းကိုယ်စားလှယ်တွေကလက်မခံကြောင်းသတင်းတွေမှာဖော်ပြပါတယ်။ဒီစီစဉ်မှာတချို့ချက်တွေကလွတ်လပ်တဲ့ပါလက်စတိုင်းနှစ်နိုင်ငံအတူရှင်တွဲနေထိုင်ရေးအမေရိကန်နဲ့မြင်းချင်းနဲ့ပုံစံနဲ့ကွဲနေတယ်လို့ထောက်ပြကြပါတယ်။ယေမင်နဲ့ပင်လယ်နီဒီရေပြင်မှာရှိတဲ့ဟူသီတပ်ဖွဲ့တွေရဲ့ drone တွေနဲ့တင်းမောဖြက်ပက်ထင်းတက်မစ္စိုင်းဒုံးတွေကိုဖျက်ဆီးပစ်လိုက်တယ်လို့အမေရိကန်စစ်တပ်ကတောက်ကြနေမှာပြောပါတယ်။ဒီလက်နက်တွေကရေချောင်းမှာရှိတဲ့ကုန်တင်းမောတွေနဲ့အမေရိကန်ရေဆက်တင်းမောတွေကိုချိမ့်ချောင်အနေနဲ့ပြီးတော့မယ်အနေထားဖြစ်နေတာကြောင့်အခုလိုဖျက်ဆီးပစ်ရတာလို့American စစ်တပ်ကပြောပါတယ်။ ခုဒီတဘုံတွေထိန်းချုပ်ထားတဲ့ရေမြင်ပိုင်းတဲ့ထဲကနေပင်လယ်နီတဲကိုပြစ်ခတ်ဖို့အတွက်ပြင်းနေတဲ့ drone လေးစင်းနဲ့ပတ်ရင်းတက် missile တုံးနှစ်ခုကိုထိမှန်ခဲ့တယ်လို့ American လေပိုင်းဒေတာကုတ်ကဲဌာနကပြောပါတယ်။ဒါ့အပြင် American စစ်တပ်ကအသေးခံ drone 3ခုကိုပြစ်ချခဲ့ကြောင်းနဲ့ဒီ drone တွေကပင်လယ်နီတဲကကုန်တင်မော်တွေနားကိုရောက်နေတာကြောင့်ဖြစ်ကြောင်းလည်းပြောပါတယ်။ဒီပြစ်ခတ်မှုတွေကိုကြက်တပရင်းနဲ့တောက်ချန်တွေကလုပ်ခဲ့တာဖြစ်ပြီးဒီပြစ်ခတ်မှုကြောင့်တခြားတင်မော်ဒဇင်းမှထိခိုက်ပျက်စီးတာတော့မရှိဘူးလို့လည်းAmerican စစ်တပ်အလဲပိုင်းဒေတာကုတ်ကဲဌာနကပြောပါတယ
်ဗီယိုရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကစနေမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံဟာသတင်းသမားတွေအတွက်အန္တရာယ်ကြီးတဲ့အတွက်တချို့ဟာကြောင်းစရာဒါမှမဟုတ်ကြောင်းသားဖြစ်စေဈေးတယ်ဖြစ်စေအလုပ်တစ်ခုခုကိုပြပြီးသတင်းတောက်အလုပ်ကိုလုပ်နေကြရတာပါ။2021 February 6ရက်အာနာသိမ့်ရခြင်းကစပြီးသတင်းသမားတွေရက်တည်ဖို့အတွက်အန္တရာယ်ကြီးလာတာကြောင့်ပြည်ပကိုထွက်ခွာသွားသူတွေရှိတယ်လို့တချို့သတင်းသမားတွေကတော့ပြင်းထန်မှပဲနေပြီးသတင်းတောက်အလုပ်ကိုဖုံးကွယ်လုတ်ကင်နေကြတာဖြစ်ပါတယ်။အာနာသိန်းစစ်တပ်ကလက်လက်တဲ့သတင်းမီဒီယာတွေကိုပြင်းပြင်းထန်ထန်ဖိနှိပ်ချေမှုန်းခဲ့တာကြောင့်အခုအာနာသိန်း၃နှစ်တာကာလအတွင်းသတင်းဌာနဒရာစင်ကျော်အဖက်သိန်းခံရတယ်လို့ဖမ်းဆီးအရေးယူခံရတဲ့သတင်းတောက်လည်းယာနဲ့ချီရှိခဲ့တာပါ။မြန်မာနိုင်ငံဟာစစ်အာနာသိန်းမှုကိုအချိန်ချင်းခံရတာဖြစ်ပြီးဒီလိုအာနာသိန်းထားချိန်တိုင်းမှာမြန်မာသတင်းသမားတွေကတော့နီလန်းမျိုးစုံနဲ့သတင်းတွေကိုဆက်ပြီးပို့နိုင်ကြတာလည်းဖြစ်ပါတယ်။ဒါဟာမြန်မာသတင်းသမားတွေလွန်လွယ်နဲ့အလျှော့မပြတ်တဲ့သဘောလို့ပြပရောက်သတင်းသမားတူကပြောပါတယ်။သတင်းလွတ်လပ်ခွင့်မရှိတဲ့မြန်မာနိုင်ငံဟာ2023ခုနှစ်မှာတော့ဇဝါမှာဒုတိယအများဆုံးသတင်းသမားတွေကိုထောင်ချထားတဲ့နိုင်ငံအဖြစ်နဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကမှတ်တမ်းတင်ထားပါတယ်။မြန်မာနိုင်ငံလူခွင့်ဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကတော့မြန်မာနိုင်ငံမှာသတင်းသမားတွေဟာအသက်ဆွန့်လုပ်ကိုင်နေကြရတာဖြစ်ပြီးသူရဲ့သတင်းလုပ်ငန်းနဲ့ပတ်သက်တဲ့ဇွဲတက်တီနဲ့ရဲစွမ်းတက်တီကအံ့ဩဂုဏ်ယူရလောက်အောင်ဖြစ်တယ်လို့မှတ်ချက်ပေးပါတယ်။မြောက်ကိုရီးယားဆိုင်ရာအမေရိကန်အရာရှိနဲ့တရုတ်အရာရှိတို့ဟာရုရှားနဲ့မြောက်ကိုရီးယားကြားရှေးပူးပေါင်းဆောင်ရွက်မှုတိုးမြင့်လာတာနဲ့ပတ်သက်ပြီးဒီသတင်းပတ်ထဲမှာပဲဗီဒီယိုနဲ့ဖုန်းခေါ်ပြီးဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကတောက်ကြနေမှာပြောပါတယ်။မြောက်ကိုရီးယားဆိုင်ရာအမေရိကန်အကြီးအကဲအရာရှိ Young Pak နဲ့ကိုရီးယားကျွမ်းဆွယ်ရေးရာတရုတ်အရာရှိ Liu Xiaoming တို့နှုတ်ကမြောက်ကိုရီးယားရဲ့အနေထားဟာမတိမငိမ့်ပိုးပြီးဖြစ်လာတာတွေ့ရတယ်လို့ပြောကြောင်းအမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါ့အပြင်ရုရှားနဲ့မြောက်ကိုရီးယားကြားစီးရဲရပူးပေါင်းဆောင်ရွက်မှုတွေတိုးလာနေတာဖြစ်ပြီးဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တားမြစ်ချက်တွေကိုချိုးဖောက်တာဖြစ်ကြောင်းလည်းပြောပါတယ်။မြောက်ကိုရီးယားရဲ့ပထင်းတက် missile တုံးနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေနဲ့ပတ်သက်ပြီးကုလသမဂ္ဂကဒဏ်ခတ်အရေးယူထားတဲ့မြောက်ကိုရီးယားနဲ့ကာလတာရှည်ဆက်သွယ်ဆောင်ရွက်နေတဲ့ရုရှားဟာယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့2022ကစပြီးမြောက်ကိုရီးယားနဲ့ဆက်ဆံမှုတွေတိုးမြှင့်လုပ်ကိုင်လာတာဖြစ်ပါတယ်။ယူကရိန်းကိုတိုက်ခိုက်ရမှာတုံးတဲ့လက်နက်ခဲယမ်းတွေနဲ့ missile တုံးတွေရုရှားကိုမြောက်ကိုရီးယားကနေပို့ပို့နေတယ်လို့အမေရိကန်ကဆက်ဆွဲပေမဲ့ရုရှားကရောမြောက်ကိုရီးယားကပါမဟုတ်မှန်းကြောင်းငင်းခဲ့တာပါ။ဒါပေမဲ့မနစ်ကတော့သူတို့နှစ်နိုင်ငံဟာစီးဆက်ဆံမှုတွေပိုးပြီးခိုင်မာအောင်လုပ်ဆောင်မှာဖြစ်ကြောင်းကြေပြုခဲ့ကြတာလည်းဖြစ်ပါတယ်။ယူကရိန်းအရှေ့ပိုင်းဒေသတွေမှာရှင်ပြိုင်မဲ့အာကစားနီး၄မျိုးမှာရုရှားပါဝင်ရှင်ပြိုင်ခွင့်ကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC ကမပေးဘဲထားတာအတွက်ရုရှားအိုလံပစ်ကော်မတီကနေတင်သွင်းတဲ့ရှောက်လဲချက်ကို CAS နိုင်ငံတကာအားကစားဆိုင်ရာအငင်းပွားမှုဖြည့်ရှင်ရုံးကတောက်ကြနေမှာပယ်ချလိုက်ပါတယ် IOC ရဲ့တားမြစ်မှုဟာတရားဝင်မှုညီမျှမှုရေးရမှုဒါမှမဟုတ်မျှချေရှိမှုဆိုတဲ့မူဝါဒတွေနဲ့မကန့်ညီတာမရှိဘူးလို့ CAS ကပြောပြီးရုရှားဘက်ကရှောင်လဲချက်ကိုပယ်ချလိုက်တာဖြစ်ပါတယ်အခုလိုရုရှားအိုလံပစ်ကော်မတီကိုရှင်ပြိုင်ခွင့်မပေးဖို့အတွက်ဆုံးဖြတ်ချက်အပေါ် CAS ရုံးခုံရုံးကအတည်ပြုပေးတာအတွက်ကျင်းတဲ့အကြောင်းIOC ကပြောကြားလိုက်ပါတယ်။ဒါအပြင်ရုရှားအိုလံပစ်ကော်မတီဟာမနစ်ကအောက်တိုဘာ5ရက်နေ့မှာ သူ့ရဲ့အဖွဲ့သားတွေကို Ukraine အမျိုးသားအိုလံပစ်ကော်မတီလက်အောက်ကဒေတာရင်းအားကစားအဖွဲ့အစည်းတွေမှာအဖွဲ့ဝင်ဖြစ်နေထည့်သွင်းခဲ့တဲ့နောက်ပိုင်းအခုလိုဆုံးဖြတ်ရတာဖြစ်ကြောင်းလည်းပြောပါတယ်။အဲ့ဒီဒေတာတွေကတော့ Ukraine အရှေ့ပိုင်းဒေတာ၄ခုဖြစ်တဲ့ Luhansk, Donetsk နဲ့ Kherson နဲ့ Zaporizhia ဒေတာတွေဖြစ်ပြီးလုံးရတဲ့နှစ်နှစ်ကစပြီးရုရှားရဲ့တိမ့်ပိုင်မှုကိုတစ်စိတ်တစ်ပိုင်းဖြစ်စေအားလုံးဖြစ်စေခန်းနေရတဲ့ဒေတာတွေလည်းဖြစ်ပါတယ်။ Russia Olympic Committee အနေနဲ့ Switzerland ကအထက်ခုံရုံးSwiss Federal Tribunal မှာရပ်ပေါင်း30အတွင်းရှောက်လဲခွင့်ရှိနေသေးတယ်လို့ CAS ကပြောပါတယ
်စနေမနေ့ကင်းထိတ်တန်းသတင်းတွေကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာကြည့်ရှုနားဆင်နိုင်ပါတယ်။ဒါပြင်အဲဒီမှာသတင်းတွေ၊စောင်းမားတွေ၊တွစ်ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးပြန်လည်ဝင်ရောက်ကြည့်ရှုနိုင်ပါတယ်ဗျာ။အခုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးမိမိရဲ့သဘောထားအမြင်တွေကိုလည်း VOA Burmese Facebook နဲ့ YouTube ကထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုနိုင်ပါတယ်။အခုကစလို့သတင်းပေးပို့ချက်၊စောင်းမားနဲ့ပတ်စင်ကဏ္ဍတွေကိုစက်တိုက်တင်ဆက်သွားပါမယ်။အခုတော့မြန်မာစစ်မှုမထမ်းမနေရခရဲကြောင့်ထိုင်းနယ်စပ်အစင်းစစ်ဆေးတဲ့သတင်းပေးပို့ချက်တစ်ပုဒ်နဲ့စတင်ပါမယ်။မနက်ငယ်မှာစမှုတန်းဥပဒေပြဋ္ဌာန်းချက်ထွက်ပေါ်ပြီးမှထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာသူတွေများလာတဲ့အတွက်တပ်ခရိုင်အတွင်းနိုင်ငံခြားဧည့်သည်တွေကိုအဲစင်းတိုင်ကြားရမယ်လို့ထိုင်းမြန်မာနယ်စပ်တပ်ခရိုင်လူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးမှကသတင်းပေးပို့ထားပါတယ်ညာ
။မြန်မာနိုင်ငံမှာစမှုတန်းဥပဒေပြဋ္ဌာန်းချက်ထွက်ပေါ်ပြီးမှတော့ထိုင်းမြန်မာနယ်စပ်တပ်ခရိုင်အတွင်းကိုမြန်မာဘက်ကနေဝင်လာတဲ့သူတွေပိုများလာနေတာကြောင့်ထိုင်းဘက်ကပိုမိုတင်းကျပ်တဲ့အနေနဲ့သူတို့ကိုလက်ခံထားတဲ့အင်ရှင်တွေအိမ်ငှားပေးသူတွေသာမကဟိုတယ်တွေမှာလက်ခံမယ်ဆိုရင်လည်းအဲ့ရင်းတိုင်ကြရမယ်ဆိုပြီးတပ်ခရိုင်လူဝင်မှုကြီးကြပ်ရေးဌာနကအမိန့်ထုတ်ပြန်ခဲ့တာပါဒီအပိုင်းမှာပဲအဖမ်းစည်းတွေပိုများလာနေတယ်လို့တရားမဝင်မြန်မာတွေကိုအများအပြားဖမ်းမိနေတဲ့အတွက်ဒီလိုအမိန့်ကိုထုတ်ပြန်တာဖြစ်တယ်လို့လည်းနေဆက်နေပြည်သူတို့ကပြောပါတယ်
ကိုမြဲလက်မှတ်တင်လိုက်မှနေတဲ့လူကိုလက်မှတ်တင်လောက်ထားတဲ့လူကိုအဲဒီလိုဆိုတာရှိနေတယ်ဆိုတော့အကြောင်းလူတိုင်းလူတိုင်းအိမ်ရှင်အိမ်မားဆိုတာတက်ခုတ်ကအကုန်လုံးပဲပေါ့အခင်တော့ကလက်မှတ်ဟောင်းသမားတွေရောပြစ်သမားတွေအားလုံးကအကုန်လုံးဆက်စင်းတိုင်းပါလားဒါကြောင့်အခုကလူပစ်တွေလည်းများလာတယ်အမှနောက်ပြီးလူဟောင်းတွေလည်းရှိတယ်လူပစ်တွေလည်းများလာများလာတဲ့ဆက်ကြတော့ဒီရဲတွေအဲအဖမ်းကြီးတွေများတယ်တော်မောင်းဖမ်းကြီးတွေတော်မောင်းရဲစတားကလုံးဖမ်းတယ်ဒီတိုင်းနေတိုင်းဖန်ဆင်းမှုရရနော်ဖန်ဆင်းမှုရရနေတဲ့ခါကျတော့သူတို့အဲ့အမိတ်ကိုထုတ်တာပဲဆို
အခုလိုမျိုးတင်းကျပ်မှုတွေလုပ်လာတယ်လို့တရားမဝင်နေထိုင်နေသူတွေအပေါ်မှာအာဏာပိုင်တွေရဲ့ငွေညစ်တောင်းခံမှုတွေကလည်းကြီးကြီးလာတဲ့အတွက်လည်းမြန်မာပြည်ဖို့အခက်အခဲတွေရင်ဆိုင်နေရတယ်လို့လည်းပြောပါတယ
်တင်းကျပ်လေသူတို့အောက်ကအောက်ကတွေတရားမဝင်နေလိုက်နေတာပို့လောက်လာတော့လောက်လာနိုင်ပို့ဆိုးတော့အခုလိုချင်းမဲဆောင်မျိုးပေါ်မှာပို့တော်ဆိုးပြီးအရင်ကတော့3,500လောက်ပူလို့ရတဲ့ဥစ္စာကအခုက4,500တပေါင်းပေးမှလုတ်ပေးတယ်ဥစ္စာအလကားနေဘမပြီးသားကိုမှဥစ္စာဟိုဘလူးမို့တော့မှာသက်ဆန်ထွက်တဲ့ပူကြီးကိုပဲညပြီးအာမတောင်းနေကြတာခေတိုင်းနေတိုင်းတော့ဒါရှိနေတာပ
ါမြမာရီအနေနဲ့အခုလိုမျိုးတရားမဝင်နီးလန်းနေတဲ့နေထိုင်အလုပ်လုပ်ကင်ဖို့လုပ်နေတာတွေကအဆင်မပြေနိုင်ကြောင်းကိုလည်းအလုပ်သမားတွေကိုအကူအညီပေးနေတဲ့ MHAC မြန်မာ Humanitarian Action Center ကတာဝန်ခံကိုရဲမင်းကလည်းအခုလိုပြောပါတယ်
။အဲ့တော့ဒီတရားဝင်လမ်းကဝင်နေလူတွေတောင်မှအခက်အခဲတွေကြုံနေတာ။ဥပမာအမ်ဘုံစနစ်နဲ့ဝင်လာတဲ့လူတွေအလုံးနေရာမတူတာတွေလုံးမရှိတာတွေတဝါးကမပေးတာတွေစကင်းမောင်းထုတ်တဲ့ပြဿနာတွေကျွန်တော်တို့အနေနဲ့အများအားဖြေရှင်းပေးနေရတယ်။အဲ့တော့ကျွန်တော်တို့တရားဝင်လမ်းကဝင်နေလူဆိုရင်ပို့ပြီးတော့အခက်အခဲတွေအများကြီးပုံကြုံတွေ့နိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်ချက်တ
ယ်။24နာရီအတွင်းအဲစင်းတိုင်ဖို့အတွက်လည်းလဝကကအမိန့်ထုတ်ထားပြီးအဲစင်းတိုင်ကြဖို့ပြက်ကွက်မယ်ဆိုရင်တော့အများဆုံးဘတ်တစ်တောင်းလောက်ထိဒံကြီးပေးဆောင်ရမှာဖြစ်တယ်လို့လည်းဆိုပါရယ်တိုင်ကြားတဲ့အခါမှာလူကိုယ်တိုင်ဖြစ်စေအီးမေးလ်နဲ့ဖြစ်စေကောစင်တာကနေလည်းတိုင်ကြားနိုင်တယ်လို့လည်းရေးသားထားပါရယ်မြောက်ရီမဲဆောက်အမှတ်1ချစ်ကြည်တရားကနေ9ရက်နေဆက်ဖြတ်တော်လက်မှတ်နဲ့ဝင်ရောက်လာသူတွေကိုလည်းမဲဆောက်မြို့မှာတရားဝင်နေထိုင်နေသူတွေကထောက်ခံပေးမှသာဝင်ရောက်ခွင့်ပြုနေတယ်လို့တချို့လူငယ်တွေကလည်းထိုင်းဘက်ကဝင်ခွင့်မပေးဘဲပြန်လွတ်နေတာတွေလည်းရှိနေပါရယ်ရှင်
မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ညာအခုတော့ရခိုင်ဘက်ကသတင်းတပုတ်နဲ့ဆက်အောင်ပါဗျရခိုင်မှာမွတ်စလင်လူငယ်တွေကိုအတင်းစစ်မှုထမ်းခိုင်းပြီးရခိုင်နဲ့လူမျိုးရေးဘာသာရေးအတီကုံဖန်တီးဖို့စစ်ကောင်စီကြိုးပမ်းနေတယ်လို့ အေးရခိုင်တပ်တော်ကဆွဆွဲလိုက်ပါတယ်ဒါကိုစစ်ကောင်စီဘက်ကပယ်ချပြီးအေးအနေနဲ့သာမွတ်စလင်ကိုသွားပြီးတင်းသွင်းနေတာလို့ပြန်ဆွဆွဲထားပါတယ်ဒါအပြင်မြို့သိန်းစခန်းသိန်းစစ်ပွဲနဲ့ခုခံမှုတွေဆက်ပြင်းထန်နေတဲ့ရခိုင်မှာကျေးရွာတချို့မီးလောင်ခဲ့ပြီးဒီပေါ်အပြန်လှန်လဲဆွဆွဲနေကြပါတယ်အေးနဲ့စစ်ကောင်စီပြောခွင့်ရတွေကိုဦးဝင်းမင်းကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ညာ
ဟုတ်ကဲ့ဒီတိုက်ပွဲတွေပြင်းထန်လာနေတဲ့ရခိုင်မှာနောက်ဆုံးထူးခြားမှုကိုအေးအေးပြောခွင့်ရခိုင်သူခါက
ထူးခြားတာကတော့ဒီစစ်ကောင်စီကဒီဘူတီတောင်နဲ့မောင်တိုးစစ်တွေဖက်တွေမှာမွတ်စလင်လူငယ်တွေကိုအတင်းအကြပ်ဖမ်းဆီးပြီးတော့ထူးထူးတဲ့တော့ဒီစစ်ကောင်စီထိန်းချုပ်ထားတဲ့နေရာပေါ့နော်ဥပမာဆိုလို့ရှိရင်ဒီဘူတီတောင်မြို့ကိုရက်ွက်တွေပေါ့နော်အဲ့ဒီနေရာတွေမှာရှိတဲ့ဒီမွတ်စလင်လူငယ်တွေကိုအတင်းအကြပ်ဖမ်းဆီးပြီးတော့မှအတင်းစစ်တင်နှန်းပေးနေတာတွေရှိတယ်လို့ကျွန်တော်တို့သိရတာပေါ့နော်ပြီးလို့ရှိရင်ဒီစစ်ကောင်စီကနေပြီးတော့လူမျိုးရေးဘာသာရေးအဓိကယုံတွေဖန်တီးဖို့အတွက်တောက်ချောက်စူးစမ်းနေတာပေါ့နော်လက်နဲ့မကန်ရှင်တဲ့ဒီမွတ်စလင်လူငယ်တွေကိုဖမ်းဆီးပြီးတော့မှအဲ့လိုမျိုးအတင်းအကြစစ်တင်နှံပေးပြီးလို့ရှိရင်ရခိုင်တွေကိုမွတ်စလင်တွေနဲ့နေပြီးတော့မှတားခိုင်းမယ်ဆိုတဲ့အကြမ်းဖက်ဖက်စစ်ကောင်စီရဲ့ဒီယုံညံ့တဲ့လှုပ်ဆောင်မှုတွေကတော့လူဖွေးစည်းတွေကြားထဲမှာအတော်လေးအန္တရာယ်ကြီးတယ်လို့တော့ပြောလို့ရတာပေါ့
ဒီပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့
ဗိုလ်ချုပ်မောင်တော်မှရှိတဲ့မွတ်စလင်အတိုင်းဝိုင်းတိုင်းကိုနေလို့ရပါတယ်ဒီမွတ်စလင်အတိုင်းဝိုင်းနေနဲ့အဲ့မှာရှိတဲ့နေပြည်တော်တပ်တွေနဲ့ရှင်တွဲနေထိုင်နေတာကြပါပြီဒီဟာနဲ့ပတ်သက်ပြီးတော့စစ်သားစုဆောင်မှုလုံးဝမရှိဘူးလို့ပဲပြောချင်ပါတယ်ဒီအေအေနားတာဒါမွတ်စလင်ရွာတွေကိုသွားပြီးတပ်နဲ့လက်တွဲဆောင်ရွက်ခြင်းမပြုဖို့ပြီးရင်သူတို့ကိုထောက်ပံ့ဖို့သူတို့ထဲကိုဝင်ဖို့ဆိုတဲ့ဟာမျိုးတွေစီရင်နေတာတွေရှိပါတယ်ဒါပြင်ဒီနေ့မှဆိုရင်ဘူးကြီးရောက်မှရှိတဲ့ပစုံချောင်းပေါ့ပစုံချောင်းလက်ဝဲတဲ့ပစုံချောင်းကြီးရွာမွတ်စလင်ရွာကြီးပါဒါကိုအေအေတွေဝင်ပြီးဒီနေ့မှမီးရှို့ခဲ့တာဖြစ်ပါတယ်အိမ်ကြီး900နီးပါးဆုံးရှုံးခဲ့ပါတယ်ဒါတွေကိုပြန်လည်ပြီးတော့ကြာကယ်ဆယ်ရေးစောင့်ရှောက်ရေးလုပ်ငန်းတွေလည်းတပ်မတော်ကဆောင်ရွက်ပေးလျက်ရှိပါတယ
်ဒီပေါ်အေးအေးပြောရဥခိုင်ဒုက္ခက
ပစွန်ချောင်းရွာမှာမီးလောင်နေဆိုတဲ့တဲ့တင်ကတော့ကျွန်တော်စီရောက်လာတာမရှိဘူးဗျဒါပေမဲ့ဒီနေ့မနေ့ကစပြီးတော့မှဒီဘူးတီတောင်အခြေဆိုင်ခမ952စခန်းကနေပြီးတော့မှဒီအနီးနားကကျေးရွာတွေကိုရည်ရွယ်ချက်ရှိရှိနဲ့လက်နေကြီးတွေနဲ့တောက်လျှောက်လှမ်းပစ်နေတာရှိတယ်ဆိုတော့ဒါကြောင့်မို့လို့တချို့ရွာတွေမှာကြာရောက်ပြီးတော့မှဒီအနေအင်းတွေမီးလောင်နေတာရှိတယ်ဘေးရွာကဘေးနေလောင်နေဆိုတဲ့တည်င်းအသေးစိတ်ကတော့ကျွန်တော်စီကိုလောလောဆယ်ရောက်လာတာမရှိသေးဘူးဗျအ
ဲ့ဒီတော့ရခိုင်ဘက်မှာအေအေအနေနဲ့စစ်ကောင်စီစခန်းတွေကိုသိမ်းပိုက်လာခြင်းလက်ရှိအရေးအကြီးဆုံးကိုဆက်မေးရမှာအေပြောခွင့်ရက
ရခိုင်ဘက်မှာအရေးကြီးဆုံးကတော့အဲ့ဒါပဲဗျဒီအခုကျွန်တော်တို့ဒီ ULA AA ကတော့ကျွန်တော်တို့ထိန်းချုပ်ထားတဲ့နေရာတွေရောကျွန်တော်တို့အပြည့်အဝမထိန်းချုပ်သေးတဲ့ဒီမျိုးပုံတွေရောဗောနော်ကျွန်တော်တို့ကတော့ဒီမွတ်စလင်ကွန်မြူနတီနဲ့ဒီကျွန်တော်တို့တခြားရခိုင်ပြည်ထဲမှာရှိတဲ့လူမျိုးပေါင်းစုံဘာသာပေါင်းစုံကြားထဲမှာတဟဇာရဖြစ်ရေးကိုကျွန်တော်တို့ကအဓိကနေပြီးတော့ကြိုးပမ်းဆောင်ရွက်နေတယ်။ဟိုတဟဇာရလည်းပဲဖြစ်နေတယ်လို့ပြောလို့ရတာပေါ့။အရင်နဲ့စာလို့ရှိရင်တော့အများကြီးတိုးတက်မှုတွေရှိတာပေါ့နော်။ဥပမာမွတ်စလင်ရွာသားတွေအနေနဲ့ဗမာစစ်တပ်ထုတ်ထားတဲ့နေရာတွေမှာတော့အကန့်အသတ်အားရှိတွေအများကြီးကိုရှိနေတယ်။ပညာသင်ခွင့်မရတာတို့လွတ်လပ်လပ်လပ်သွားလာခွင့်မရတာတို့နေတတ်သူကသူတို့ရဲ့ဒီအသက်ရှင်ရည်တည်ရေးကိုလွတ်လပ်လပ်လပ်လုပ်လို့မရဘူး။ဒါပေမဲ့ကျွန်တော်တို့ ULAA ထိန်းချုပ်ထားတဲ့နေရာတွေမှာတော့သူတို့ရဲ့ဒီနေတတ်သူကအသက်မွေးဝမ်းကြောင်းလုပ်ငန်းတွေပညာသင်တာတွေကအစပေါ့နော်အကုန်လုံးလွတ်လပ်လပ်လပ်လုပ်ပိုင်ခွင့်အပြည့်အဝရနေတယ်
အဲ့ဒီတော့လက်ရှိဘယ်နေရာတွေကိုအေးအေးနေနဲ့အဓိကသိမ်းချပြီးဘလို့ဆက်ဖြစ်နေပါလဲလို့မေးတာမှာဥခိုင်ဒုက္ခကပဲ
အခုဆိုလို့ရှိရင်တော့ကျွန်တော်တို့ဥမာမင်းပြမြောက်ဦးကျောက်တော်ဒီရတိတောင်ကူတီတောင်မောင်တို့ပေါ့နော်မောင်တို့ရဲ့နေမြေအများစုကိုလည်းကျွန်တော်တို့ဘက်ကထိန်းချုပ်ထားတာရှိတယ်ဒီနောက်ဆုံးဒီရောက်လာတဲ့တည်င်းတစ်ခုကတော့ကျောက်ဖြူကျောက်တလုံးနားမှာရှိတဲ့ဒီမွတ်စလင် IDB စခန်းကလူငယ်တွေပေါ့နော်မြန်မာစစ်တပ်ရဲ့အတင်းကြစစ်မှုထမ်းဖို့ဖမ်းဆီးခံရမှာကြောက်တဲ့အတွက်ကြောင့်မို့လို့ဒီကျွန်တော်တို့ထင်းချုံနေမြေတွေထဲကိုထွက်ပြေးလာကြတာတွေရှိတယ်ဗျဆိုတော့သူတို့ကတော့ကျွန်တော်တို့ကကောင်းအောင်မှာအူကြီးစောင့်ရှောက်နေရရှာထားပေးတာရှိပါတယ်ဟိုအလားတူပဲဒီအတင်းအာဓမစစ်မှုထမ်းဖို့ဖမ်းဆီးခံရမှာကြောက်လို့ပြေးလာတဲ့လူငယ်ဟူသမျှကိုတော့ကျွန်တော်တို့ကဒီလူမျိုးဘာသာမရွေးအူကြီးစောင့်ရှောက်ပေးသွားဖို့မူဝါဒရှမှတ်ထားတာရှိပါတယ
်ဒါအပြင်အခုနောက်ဆုံးတိုက်ပွဲပြင်းထန်မှုကိုလည်းဥခိုင်ဒုက္ခက
ခုလက်ရှိမှာတော့ကျွန်တော်တို့ဒီတိုက်ပွဲပြင်းထန်နေတဲ့နေရာတွေကတော့ရံပြေအန်းပုံနာကျွန်းရသေးတောင်ဘူးတီတောင်မောင်တော့ပေါ့နော်ပုံနာကျွန်းကတော့မြို့မကြီးစခန်းတော့ကျွန်တော်တို့တင်ထားပြီကျန်တဲ့ခမ950တိုက်ရင်ကိုတော့ကျွန်တော်တို့ဆက်ပြီးတော့ထိုးစစ်ဆင်နေတာပေါ့ဟိုကျွန်တော်တို့ကတော့ခရိုင်ဒေသမှာရှိတဲ့အကြံဖဲစစ်ကောင်စီရဲ့တပ်ဖွဲ့တွေ လည်းနဲ့ရှားဖို့ကြိုတင်ပြီးတော့ပြောထားတာရှိတယ်လည်းနဲ့မရှားတဲ့စခန်းတိုင်းကိုလည်းပဲကျွန်တော်တို့ကဆက်လက်ပြီးတော့ထိုးစစ်ဆင်တိုက်ဆိုက်ရှေ့မုံတော့မှာဖြစ်တယ်ဗျ
ဒီပေါ်ပုဂျုတ်စော်မင်းထုံကတော့
ဒီပုံနှချုံနဲ့ပတ်သက်ပြီးတော့ကျွန်တော်တိုက်ပွဲဖြစ်ပွားနေတာရှိတယ်ဒီပုံနှချုံရဲစခန်းအနေနဲ့အင်အားနည်းတဲ့အတွက်ကြောင့်မလို့ကျွန်တော်တို့လုံခြုံရေးတပ်ဖွဲ့နဲ့ပြန်လည်ပူးပေါင်းပြီးလုံခြုံရေးဆောင်ရွက်နေရမှာရှိပါ
တကယ်တော့အေးအေးအနေနဲ့တော့ရခိုင်မှမြို့သိမ်းတိုက်ပွဲတွေတိုးပြီးလှုပ်ဆောင်နေတာမှာမြို့တော်စစ်တွေကပါချင်းချောက်လာနေပြီလို့စောင့်ကြည့်သူတွေကပြောနေပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်ငံ American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web site တွေမှာ application ရယူနိုင်ပါတယ်နော်။ VOA American တဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။အခုတော့မြန်မာ nuclear ကိစ္စသိပ္ပံပညာရှင်တို့ရဲ့သုံးသပ်ချက်နဲ့ဆက်ပါမယ်ဗျာ။မြန်မာနယ်စပ်တိုင်းဒေသလက်နက်ကိုင်တစ်ဖွဲ့စီကနေနျူကလ িয়ার ပစ္စည်းတွေကိုဂျပန်ယကူဇာဂိုင်းကောင်းဆောင်ကတကယ်သာရခဲ့တဲ့ဆိုရင်မြန်မာအတွက်သာမကပဲတကဘာလုံးအတွက်ပါနျူကလ িয়ার အန္တရာယ်ရှိနေကြောင်းမြန်မာသိပ္ပံပညာရှင်တို့ကသတိပေးလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာ2022ခုနှစ်ကတည်းကဖမ်းဆီးထားတဲ့ဂျပန်ယကူဇာဂိုင်းကောင်းဆောင်တာကာရှိအီပီဆာဝါကိုလက်နက်နဲ့မူရစ်စေဘောင်းပေါင်ခိုကူးမှုဆိုတဲ့အရင်ကဆွဆွဲထားတဲ့ဆွဆွဲချက်တွေအပြစ်မှာလက်နက်ထိထုတ်လုပ်နိုင်တဲ့နျူကလ িয়ার ပစ္စည်းတွေကိုပါမှောင်ခိုကူးမှုဆိုတဲ့စွဲချက်အစ်ကိုပြီးခဲ့တဲ့ကြာသပတေးနေ့ကပဲနယူးယောက်တရားရုံးမှာထပ်ပြီးအမှုဖွင့်ခဲ့ပါတယ်။အခုလိုအနေကြီးလာတဲ့နျူကလ িয়ার ပစ္စည်းတွေကိုမြန်မာနယ်စပ်ကနေမှောင်ခိုကူးနိုင်တဲ့အထိရောက်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ American Mississippi Tech တို့ကနျူကလ িয়ার ယူပဗေဒပညာရှင်ပမောက္ခဒေါက်တာခင်မောင်မောင်ကို Mac Engine နိုင်ငံက Zoom ကနေတစ်ဆင့်ဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပထမဆုံးမိချင်တဲ့အချက်ကဒီနျူကလ িয়ার ဘုံထုတ်လုပ်နိုင်တဲ့အဆင့်ထိကိုရှိနေတဲ့ယူရေနီယံတို့ပလူတိုနီယံတို့စတဲ့ဒီနျူကလ িয়ার ပစ္စည်းတွေကိုအခုအမေရိကန်ပြည်ထောင်စုမှဖမ်းဆီးခံထားရတဲ့ဒီဂျပန်ယာကူဇာဂိုင်းကောင်းဆောင်အဘိစာဝါတို့လိုဒါမှမဟုတ်ရင်မြန်မာနိုင်ငံကဒီတိုင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့လူမျိုးမှာရှိတယ်ဆိုရှိနေတယ်ဆိုတာရောဘယ်လောက်ထိဖြစ်နိုင်လဲရှင
်ဒီဘုံလုံးတဲ့နေရာမှာအသုံးကျတာယူရေနီယံရဲ့ပလူတိုနီယံရဲ့တစ်မျိုးရှိတယ်ယူရေနီယံမှာတဘာဝအတိုင်းဖြစ်တာယူရေနီယံ238ရဲ့ဆိုသူ့နာမည်ပေါ့လေနော်တော့ယူရေနီယံ235ရဲ့ယူရေနီယံ235ဆိုတာဘုံလုံးတဲ့နေရာမှာသုံးလို့ရတယ်ဟုတ်ပြီအဲ့တော့အဲ့ဒီ235ကကွဲပြီဆိုတော့ပလူတိုနီယံဘယ်လိုလုပ်ရလဲဆိုတော့အလွန်အောင်ဖို့ကောင်းတယ်။ဘာလဲဆိုတော့ပလူတိုနီယံဆက်ကောင်ကသူကသူ့ရဲ့ဟိုအရင်အတွက်ပေါ့လေဒီအထက်မှာပါတဲ့ပလူတိုနျူထရွန်တိုတောအရင်အတွက်က239ရှိတယ်။ဆိုတော့ဘယ်လိုဖြစ်ရလဲဆိုတော့ဒီယူရေနီယံ238ကတခြား reaction ထွက်လာတဲ့နျူထရွန်တစ်ခုကိုသူကထိုင်းယူလိုက်ရော absorb လုပ်လိုက်ရောလုံးလိုက်ပြီးသူက uranium 239ဆိုတာဖြစ်သွားတယ်တကောင်ကြီးသွားတာပေါ့ပြီးတော့မှအဲ့ဒီ239ကနေပြီးသူကတခါအဲ့ဒီထက်မှရှိတဲ့ proton တလုံးကတလို့beta decay ဖြစ်တယ်လို့ခေါ် electron တစ်ခုထုတ်ပြီးတော့သူက neptunium ဆိုတာဖြစ်သွားတာနောက်ထပ်တခါအဲ့လိုမျိုးနောက်ထပ် beta decay နောက်ထပ်တခါဖြစ်ထပ်ဖြစ်တော့မှသူက plutonium ဖြစ်တာအဲ့တော့အဲ့လိုမျိုးဖြစ်ဖို့ဆိုရင်အဲ့လားနျူကလ িয়ার ရီအက်တာထဲမှာပဲလုပ်လို့ရတယ်ဘယ်မှမလုပ်လို့မရဘူးတခွဲကားမှာလည်းဒီလိုလုပ်လို့မရဘူးဘာမှဓာတ်ပြူပြီးလုပ်လို့မရဘူးအဲ့တော့ဒီပလူတိုနီယံရတာတကယ်ဟုတ်တယ်ဆိုလို့ရှိရင်ရီအက်တာတစ်ခုရှိနေပြီအဲ့ဒါကိုလုပ်ပေးတဲ့တစ်ခုရှိနေပြီတွေ့တယ်တကယ်ပန်ပြီဆိုရင်ဒါဗမာပြည်ထဲမှာသူတို့ဒါဖို့နေစားမှာပေါ့လေဘဒုအခုညီနဲ့လှုပ်ထားလဲတခုတော့ရှိနေပြီသိကြတယ
်အဲ့ဒါဆိုလို့ရှိရင်ဒီနျူကလ িয়ার ဓာတ်ပေါင်းဖို့ရှိဖို့ဆိုလို့ရှိရင်ဒ ီလိုမြန်မာနိုင်ငံလိုတိုင်းသားလက်နက်ကိုင်အဖွဲ့ထိန်းချုပ်ထားတဲ့နေရာမှာရောရှိနိုင်လားဒါမှမဟုတ်ရင်ဟိုမြန်မာစစ်တပ်ပေါ့နော်သူတို့ကအရင်တည်းကဒါနျူကလ িয়ার ဟိုရုရှားနဲ့သူတို့ရာဒီနျူကလ িয়ার တပ်ပေါင်းဖို့ပေါ့လေဟိုသူတို့ဟိုစွန့်ရင်အတွက်အသုံးပြုဖို့ဆိုပြီးတော့ဒါစစ်ကောင်စီကလည်းဒီရုရှားနဲ့ပူးပေါင်းကြိုးပမ်းနေတာလည်းရှိတော့ဒီလိုမြန်မာစစ်တပ်ထိန်းချုပ်ထားတဲ့နေမြေဘက်မှာရှိနေတဲ့နျူကလ িয়ার တပ်ပေါင်းဖို့ဒီဘက်ကနေပြီးတော့ထွက်လာတဲ့ယူရေနီယံမျိုးရောဖြစ်နိုင်တာရှင့်
ကျွန်တော်မြင်တော့စစ်တပ်ကလုပ်ရင်စစ်တပ်ကတက်ကြွားနေပါဘူးလို့ဆိုလူတိုင်းသိနေပြီ။ဘာလို့လဲဆိုတော့သူတို့ကရုရှားအောင်သူတို့ဝယ်မလို့လေ။လုပ်တယ်မလားဒီအသေးစား reactor လေးတွေ။ဆိုတော့ရုရှားကဒီအသေးစား reactor လေးတွေဝယ်မလို့လုပ်နေတော့ကျွန်တော်တို့တော့စဉ်းစားသေးရဲ့လေဒီသူတို့ဝယ်လို့ရှိရင်လက်နက်လုပ်ဖို့စိတ်ကူးရှိမလားထွက်လာတဲ့ဒီ nuclear waste ကိုသူတို့ဘယ်သွားပြစ်မလဲရုရှားကပဲပြန်ယူသွားမှာလားစဉ်းစားအခုဟာတော့နဲတာမှမဟုတ်ပဲသူကတန်60ရှိတယ်လို့ပြောတယ်။နော်ပလူတိုနီယမ်ကတော့ဘယ်လောက်ရှိလဲသူတို့မပြောဘူး။စုစုပေါင်းအားလုံးတော့ရောင်းဖို့သူကတန်60ရှိရလို့ပြောတာ။ဆိုတော့မပြောတာဘူးကျွန်တော်စိတ်ထင်တော့စစ်တပ်ကလုပ်တယ်တော့မထင်ဘူး။ကျွန်တော်စိတ်ထင်တော့ဒါဒီလက်နက်ကင်ဖွဲ့တစ်စီးတစ်ခုကတခိတရားရဲ့အကူအညီနဲ့သူတို့အဲ့ဒါရှိတာဖြစ်လိမ့်မယ်။ဒါပဲကျွန်တော်လည်းတအားတော့မသိဘူးကိုကလည်းအဲ့ဒီပဲမရောက်ဘူးတော့လေကျွန်တော်ကတော့မှတ်ပြီးပြောတာဒါပဲသိမ့်မှန်ပညာအရဆိုရင်တော့ plutonium ထုတ်ဖို့ကကျွန်တော်သိတာကတော့ reactor ရှိမှဖြစ်ပါအ
ဲ့တော့ဒီလောက်အန္တရာယ်ကြီးတဲ့ဒီ nuclear ပစ္စည်းတွေပေါ့နော်ဟိုရိုးရိုးဒီမှောက်ခိုဈေးကွက်ဒီပေါ့လေဒီမူရစ်ဆေးဝါးတို့လက်နက်တို့မှောက်ခိုဈေးကွက်ဒီမှာတော့မှသူတို့အယောင်းဝယ်လောက်လာတယ်ဆိုတဲ့အနေထားကိုကြည့်မယ်ဆိုလို့ရှိရင်ဒီကဘာလုံးဆိုင်ရာလုံခြုံရေးအတွက်ကောဟိုဘလောက်ထိဟိုအန်ဒီရဲ့ကြီးလဲရှင်
။ဒါအဲ့ဒါကတော်တော်ဆိုးတာ။ဘာလို့လဲဆိုတော့ဥပမာဆိုတော့ကဲဒီကောင်က weapon grade မိတို့ကပြောတာ weapon grade ဆိုပြီးပြောပြီးတော့မဟုတ်ဘူးဆိုပြီးအီရန်ကမဝယ်ဘူးဆိုတော့မဝယ်ရင်ဒီကောင်တွေကပတ်သက်လို့ရတော့ရတဲ့လူကိုရောက်ပါ။နော်။အဲ့တော့ဒီဟာ terrorist လက်ထဲရောက်သွားရင်အမှုပြုဘုံဖြစ်စရာတော့မလိုဘူး။တော့ကျွန်တော်အရင်တော့ပြောဘူးတဲ့ dirty bomb ဆိုတာမျိုးလေဟုတ်တယ်မလားဆိုတော့ဒီကောင်ကဥပမာဟိုဒီအပုတ်တွေကိုလေပြတ်တဲ့တည်ပြီးတော့ရှောက်ပြီးပြစ်ချလိုက်ရင်တော့တော်တော်ဒုက္ခရောက်တာဆိုတော့ဘုံတော့မပြောတဲ့ဆိုတော့ဘာလို့ဆိုဒီကောင်တွေက radio active ဖြစ်တဲ့တင်ပေါင်းပြားစာဖြစ်နေပါဆိုတော့အဲ့ဒီနေရာတွေကတုံ့လို့မရအောင်ဖြစ်သွားပါဒါမှမဟုတ်လူတွေကဒီ dirty bomb ဆိုတာကိုလည်းကြောက်တာ
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အကျက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတဲ့လွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
ကူတော့ VOA ရဲ့စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်များအပတ်စဉ်ကဏ္ဍတွေလှည့်ပါသုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာကဏ္ဍတွေမတင်ဆက်မိမှာမျိုးသမီးကဏ္ဍနဲ့စတင်ပါမယ်မတန်ဆွမ်းဘဝခက်ခဲမှုကြားကနှိပညာအိမ်မက်ကိုပုံဖော်နေတဲ့ပကြီးဆီယာမတယောက်အကြောင်းဒုတိယပိုင်းကိုဆက်မှာပါဗုဒ္ဓဘာသာထွန်းကားပါတယ်ဆိုတဲ့မြန်မာနိုင်ငံမှာလူမှုပတ်ဝန်းကျင်အတိုင်းဝန်းကဘာသာရေးကိုအသုံးချပြီးမတန်ဆွမ်းသူတွေပေါ်ဖိနှိပ်တာလှည့်လည်ရှုတာပြစ်ပယ်တာတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတယ်လို့ပကြီးဆီယာမခင်တီတာပိုင်းကပြောပါတယ်ဒါကြောင့်လည်းမတန်ဆွမ်းတွေပေါ်ခွဲခြားဆက်ဆံမှုနည်းတဲ့ American ပြည်ထောင်စုမှာအခြေချနေထိုင်ဖြစ်ခဲ့တာလို့သူကပြောပါတယ်။သူဝန္ဒနာပါတဲ့ပကြီးအနုပညာကိုဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်ဆက်လုပ်သွားမယ်လို့လည်းသူကပြောပါတယ်ခင်ဗျာ။သူ့ရဲ့ဖြတ်သန်းမှုကိုဒုတိယပိုင်းဖြစ်ဒီသတင်းပတ်မျိုးသမီးကဏ္ဍမှာ Mac Computer ကတင်ဆက်ထားပါတယ်ခင်ဗျာ
Sometimes. Gotta stand up and fight sometimes. Tomorrow, Nangamma, we should dance. နေအများစုကမိမနဲ့ယောက်ျားမမိမအရန်နှိမ်ခံရတဲ့ course တို့ရင်းချင်းမှုဖြစ်နေတာနှစ်ပေါင်းများစွာရှိပြီ။အထူးသဖြင့်မိန်းကလေးလည်းဖြစ်တယ်နောက်ပြီးတော့ဒီမတမဆွမ်းတို့ဒုက္ခိတတွေဆိုရင်တို့ကဒီအရင်က which way အကြောင်းဆိုရင် loser မမီတဲ့ပုံစံနေထားကြတယ်။ဆိုတော့မိသားစုပေါ့အများစုကတရားမှာ90ကအဲ့လိုဖြစ်နေတယ်။မှကြည့်တာ။ပဝင်းရန်ရှုံချရဲဒါ which way ကြောင့်ဒါ which way ကြောင့်ဆိုပြီးသူတို့ရဲ့အကျင့်ကပါရှိတယ်ဒီအရင်က which way ကိုစင်ကြအောင်သူများလုပ်ခဲ့တဲ့အမိုက်တွေရှင်အိနာစိတ်ဒါနဲ့ပဲအမဘဝအကျင့်လဲခဲ့တယ်မမပြီးပါနောက်ခီးမှာပေါ့လေအဲ့ဒါတွေကပဝင်းရန်လည်းမိဘကဒီလိုပြောတာကိုခံပြောရင်လည်းငရဲကြီးမတားနေဒါကြောင့်ဒီလိုဖြစ်တာဆိုပြီးဘာသာရေးကိုကိုအသုံးပြပြီး၆ပြီးတော့လောက်ခိုင်းတာ၄ပေါ့ကိုကလည်းမသိဘူးရင်တော့တော့အရန်ကြောက်ခဲ့တယ်ဒါပေမဲ့ကိုဒီရောက်လာတဲ့အချိန်မှာဒါရီကအလကားနေပဲနောက်ဗမာမိမာဒီကားစီးဖို့ဆိုတာဒီမတမဆွမ်းဆိုရင်ကိုက disable parking ဆိုတာလည်းမရှိဘူးဒီနိုင်ငံမှာရှိတယ်မစင်ကာပူရောက်ခုတဲ့စင်ကာပူမှာလည်းရှိတယ်ဗမာပြည်ကဒီလို disable parking လည်းမရှိဘူးဒီအမမစတိုးမှာစတိုးကဥမာ Costco တို့ကတော့အဲ့လိုကျဲတဲ့စတိုးတွေဆိုရင်အမကြာရှည်လမ်းမလျှောက်နိုင်တော့ဆရာဝန်ကလည်းပြောတာလေ electric shopping cart နဲ့ shopping လုပ်ဒါရီကအမတို့အတွက်ရတာဘာမှမလာမှန်းကောင်ကိုဖြေတော့သွားတယ်။လက်လေးကရဖို့အတွက်လူတယောက်ကအမအကိုကြားဖြတ်ပြီးဟေးဟေးကောင်မလေးဖျားမလုံနေတယ်လို့ကလေဒီကောင်မလေးကမတမဟိုဒီကောင်မလေးကိုဆက်သွားလိုက်ပါသူအမတို့ကရက်ဆောင်နေရတာ။ဆိုတော့ဒီလူကတက်လေးကလည်းမပြောလို့ကျွန်တော်တက်တက်လုပ်ပေးတာတဲ့ကောင်ဆိုတော့ဒီမျိုးသမီးလေးကလည်းကျွန်တော်မတမ်းလက်ချာရှိမရနိုင်ပေါ့လေဒီတက်လေးကလည်းအပေါ်ရောက်ဖို့ဆိုတာအဲကျမအမေကလေအော်ရနေနေဒီလိုရတဲ့နေ့ကိုသနာပြီးလှုပ်ပေးရတဲ့ပတ်စံပေးလိုက်အောင်ဆိုတော့မပေးလိုက်ပါတယ်ဒါပေမဲ့ဟို pressure ကြီးတစ်ခုကိုများလာတာကိုမပြောပြရတာဒီလူတယောက်ကိုလှုပ်ပေးလိုက်ရင်ဒါအလကားမဟုတ်နေပတ်စံပေးရတော့မယ်လက်ပေးလက်ယူရပါတော့မယ်မနားလဲပါလေကိုကိုကြီးတဲ့လူဆိုတော့ပြန်ပြီးတစ်ခုခုကိုပေးရတော့မယ်ဒါပေမဲ့ဟိုဖို့လေးဖို့ pressure ကြီးတစ်ခုကိုဖြစ်လာတာကိုမပြောပြရတဲ့ဒီဖျားတက်ဖို့အတွက်ကိစ္စရတာအဲ့လိုမျိုးပေါ့လေနောက်ပြီးတော့ main ကလေးတွေအရန်တခုလုံးဝင်လေအရန်ရိုက်တာနှိပ်စက်တာတွေကများတယ်ကိုယ့်ရဲ့ဟို freedom of speech ဆိုတာမရှိတော့ခံစားချက်ဆိုတာမရှိတော့သူကအမြဲတမ်းဒီမဟုတ်ဘူးနင်းလို့မတမဆွမ်းဟိုဒီလိုလို့ကဒီလိုလုံးမအိုးအဲ့လိုမျိုးတွေပေါ့လေကိုယ့်အပေါ်မှာလဲဟိုအကျိုးသက်ရောက်မှုတွေယူတဲ့လူတွေမှ dying တွေ့ခံစားရတယ် There's a path we must choose sometimeGotta stand up and fight sometime. My family is a poor, poor, meiru, poor, le. Ni siya wo pshi ma pshi me. Ni engineer pshi ma pshi me. Ni siya ma pshi ma pshi me. Di ma ni ya yan chau sa ma ma to bu ba ya soi lo. Tru le mien le lo le. Put down bo mien le neng ge le. Tru ye yu wa ta an neng ma lu wa. Jo za la.ဒါပေမဲ့အမအဖေကအရင်တော့ပြောတယ်လူဆိုတော့နှစ်မျိုးရှိတယ်တယောက်ကအရန်နေလို့ကြိုးစားလိုက်ရဲ့တယောက်ကအရင်အဝေးကိုလုံလုံထွက်သွားတာရှိတယ်အမအလုံးလုံးအဝေးကိုထွက်သွားတယ်အမအဖေခဏခဏပြန်ခေါ်ဦးတယ်အမပြန်မလာတော့တာဘဝဆိုတော့ခက်ခဲတယ်နေမသိလားပါနဲ့သိပြီသားခက်ခဲတာဘမပြီမတို့နဲ့နေရခက်ခဲလာတာဒီရောက်တော့ဒါမဆန်းမာကိုလက်ခံနိုင်တဲ့အင်အားရှိသေးတယ်ကိုယ်ဘက်မှာအရန်ကိုမိန်ကလေးလည်းဖြစ်တယ်မတမဆွန်းလည်းဖြစ်တယ်ဆိုရင်တို့ကအရန်နှိမ်တာတို့ဘာလို့အများကြီးအရန်ရှိလာတယ်ဆိုတော့လေအမဒီဒီလိုဟိုအတိုင်းဝိုင်းတော့တိတ်ပြီးတော့မကျင်လည်တော့ဘောလေခောက်ဝေးပဲနေလိုက်တော့တယ်အမဒီမှာခင်ရဆွေမျိုးနေနဲ့ပဲပေါင်းလိုက်တော့ foreigner ကကိုယ်ကိုအများစုကနားလည်သွားတယ်foreigner ပို့ပြီးတို့ကနားလဲတယ်တို့ကပို့ပြီးတော့ဒီမတမဆွမ်းတော့ဘာလို့ကိုလက်ခံနိုင်နေအင်အားရှိတယ်များစွာ
ဟဲ့ဘ
ဝိကျွေခါမကြောင့်ဖြစ်တယ်ဆိုပြီးတော့အမားတို့တွေရသည်တိုင်းပြည်ရဲ့ system တစ်ခုကလည်း human right ကိုမရှိကြတော့အမားတို့လိုလူမျိုးကပုံပြီးအနှိမ်ခံလိုက်ရတယ်မိန်းမဖြစ်တယ်ဒေါခိတာဖြစ်တယ်အဲ့နှစ်ခုမှာရင်ကိုကဟို third class citizen ဖြစ်သွားတယ် second class ထဲနေသွားတယ်ဒါတွေကိုအမတော်ပြောလိုက်ရင်အမဟာတရားတရားလုံးနဲ့ကိုကရန်ဖြစ်တယ်လို့ပြောခံရတယ်ဒါကြောင့်မလို့အမနားလေတယ်ဒီလိုမျိုးခံစားလာတဲ့လူတွေတိတ်တိုက်ပွဲကိစ္စနဲ့ပတ်သက်ပြီးဒီတိုင်းရင်းသားတွေ PDF တွေ generation Z တွေတိုက်ပြင်းတော့အမစိတ်ချမှာသူတို့အမအရှမ်းအောင်စေဒီကဘာကြီးလောကထဲမှာအမတို့ကဘာသူဆိုတော့ပြီးစေချင်အမတို့တွေကလူသားတွေကဘာတိုင်းမှာအမိုင်းရဲ့ခံစားချက်မှာကဒီလိုဖြစ်လာတဲ့ဒီဒုက္ခိတတရားဒီလိုမျိုးအနှိမ့်ဆက်ခံရတာဒီအိမ်တွင်းရေးထဲမှာဘလို့အနှိမ့်ဆက်ခံရတဲ့ပါညာတွေဆိုတော့မနာလေဒီလိုပဲအမမှလည်းဒီဘဘကြီးကိုချိုးကန်ပြီးလူကြီးတွေခြောက်လာတာဟိုစင်းရဲတယ်ဘာဖြစ်လို့လဲနေဒီလိုပြုံးလို့ဆိုရင်အဲသူတို့အဲ့လိုမျိုးတွေပေါ့လေနေရောမိုင်းတစ်ဖြစ်အောင်ကိုချတာလားဆိုတော့အမအဲ့ society ကိုချင်းပြောရင်ဒီလိုမျိုးတွေကိုပြန်နာထောင်မှုအမမစင်စားဘူးအမလိုပဲဒုက္ခတာတွေဖြစ်နေတယ်ဗမာပြည်မှာဒီလိုစကားတွေယုံပြီး၆လက်ပြီးတော့လူတွေကိုမလိမ့်တပတ်လောက်တာတွေမယုံကြည်သင့်ပါဘူးလို့အမထင်တယ်ဒါအမကိုယ်ခံတယ်အင်္ဂလိပ်လိုပြော rejection မဖြစ်ပေခဲ့ရတာတွေမအများကြီးကြုံခဲ့ရတယ်ဖြစ်ပေခဲ့ရတဲ့ဒီပတ်ဝန်းကျင်အတိုင်းဝိုင်းမိသားစုလူတွေဖြစ်ပေခဲ့တာကိုအမခံခဲ့ရပြီလူတွေလက်မခံခဲ့ရတာတွေကိုအမခံခဲ့ရပြီးတော့ဒီတစ်ခေါက်မှတော့အမဒါကိုစွန့်လွတ်လို့မဖြစ်တော့အမချိလိုက်တယ်ဒါငါနှလုံးသားတွေကဒါငါအမှုပညာI want to be honest, so တိလိုက်တဲ့အချိန်မှာဒါရီအထူးဆန်းမဟုတ်တော့ကိုယ်စီအရေးတွေကိုကြီးကြီးလေးသူတို့တွေစွဲတာသူတို့အဲ့အချိန်တော့ college to university တို့တောင်သူတို့သွားခဲ့တာမဟုတ်တနေ့တနေ့သူတို့ time စွဲနေတယ်ပတ်ဝန်းကျင်ရဲ့သူတို့ကိုလုံးဝအထင်သေးတယ်ဥပိ္ပခာပြူတာတွေရှိတယ်ဒါပေမဲ့သူတို့ဆက်လုပ်တယ်သူတို့ဘဝမှာသူတို့လိုချင်တဲ့အရာကိုငါဒီနိုင်ငံမှာမော်ဒန်ခေတ်မှာအမေရိကန်မှာနေတယ်ငါချမရည်နဲ့ပတ်သက်ပြီးဒီခက်ခဲတွေရှိလာတယ်အရင်ကတနှစ်သမီးတွေကဘာမှသိမထူတော့အမချီတာခိုးမသိခင်မှာကိုလုံးချင်တာလေးကိုလုံးဝမဲ့ပုံစံဖြစ်သွားပြီဒါအမှုပညာဒီရောက်တော့ခဲတော့ရှိသေးတယ်ဒါပေမဲ့အမတော့ဟိုလက်လွတ်ဆုံးရှုံးမှုတော့အမမလုပ်ဒီပညာကိုအမအသက်30ကျော်ခရာစပြီးတော့လှုပ်လာတယ်ကိုကငါဒါကိုလိုချင်တယ်ဆိုတော့တိပါတယ်နောက်ပိုင်းမှာဟိုတိပါတယ်ဆိုတော့ဒါကိုအမဆုံးလို့ဖို့အမလုံးဝမစင်လာဘူးဘဒီစွဲတဲ့အချိန်မှာအမဝမ်းနေတာဝမ်းသာတာရောဒီစိတ်တော်တာတွေရောဖြည်းဖြောင်းရတာဟာအမရဲ့ပကြီးရဲ့မှာဝင်ပြပါတယ်
ကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီး ထိဆက်လိုက်တာနဲ့ထိတန်းရောက်တဲ့တွေကိုဖြန့်ချီခြင်းနဲ့ပြည်ညတ်သေးရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသိပြီကြောင့်ပါတယ် VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA စနေမနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ညာအခုထုတ်လွှင့်နေတဲ့ VOA သတင်းတွေအစီအစဉ်တွေနဲ့ပတ်သက်ပြီးဗောဒါမှတ်ချက်တွေကိုလည်း Facebook နဲ့ YouTube ဓာတ်ရိုက်ထုတ်လွှင့်ချက်မှာမှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါတယ်အခုတော့တုတ္တဆုံတဲ့ American တစ်ခွင်အစီအစဉ်လှည့်ကြပါပြီရှစ်တောင်ရှာဒေတာတွေကလူငယ်တွေခေါင်းဆောင်မှုရေးသွေးဖျော်ဖြိုးတုတ်တက်စီဖို့နဲ့လူငယ်ချင်းချင်းများကွန်ရက်ဖွဲ့ချိတ်ဆက်မိစေဖို့ရည်ရွယ်ပြီး American အစိုးရက White Sealy အစီအစဉ်ကို2013ခုနှစ်မှာစတင်ခဲ့ပါတယ်တုတ္တဆုံတဲ့ American တစ်ခွင်အစီအစဉ်မှာစုံတူထင်တူဖြစ်တဲ့မတ်အေးမြမြဖူးကိုကိုအောင်က VOA Studio မှာတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုတင်ဆက်ထားပါတယ်ခင်ဗျာ
ဒီ Wise Lily Program ကပတ်သက်ပြီးဘယ်လိုကိုစပြီးတော့သိကြရအောင်
အာဟုတ်ကဲ့ YC လေးညီမကဒီ YC လေး program ကိုဒါဒုတိယအချိန်လျှောက်တာပေါ့နော်ပထမအချိန်တော့ညီမလျှောက်တယ်လျှောက်တာကကြောင့်ညီမ2020ဝင်းကျင်တော့ဖြစ်မယ်ပေါ့နော်အဲ့တော့ကကြောင့်ညီမဒီအတီးတယောက်ကနေပြီးတော့ပြောပြရဲဒီ YC လေးရှိရဲပြီးတော့ညီမကလည်းဒီအဲ့လို program တွေကိုလိုက်ပြီးတော့လေ့လာရဲအဲဒီပေါ့နော်ဘာဆိုညီမကလည်းဒီအလောကကြောင့် social entrepreneur လောက်ရဲ့အတွက်ကြောင့်မျိုးကိုယ့်ရဲ့လုပ်ငန်းအတွက်ကိုဒီ grants program တွေကဘာရှိရလဲဘာ opportunity ရှိတယ်အမြဲတမ်းရှာနေဆိုတော့တွေ့ရောကြတော့အဲအလုံးနိုင်မျိုးပြီးတော့ညီမအတိတငယ်ချင်းတော်တော်များများ YC လေးနဲ့တွားကြရဲပေါ့နော်တွားကြတွေ့ရောကြတော့အဲ့ဒါနေပဲဟိုမိကြီးရဲမိကြီးပြီးတော့လေးလာပြီးတော့ရှောက်ကြည့်ရဲပေါ့နော်ဆိုတော့ရှောက်ကြည့်ရဲချိန်မှာပထမတစ်ချိန်တော့ကတော့ညီမကမပါပါဘူးပေါ့နော်ဒါဒုတိယချိန်ရှောက်တဲ့အခါမှာဒီနှစ်မှာညီမပါသွားမှာပါရှင်ဟုတ်
ဆိုတော့အသက်18ကနေ25အထိဒါလူငယ်တွေလျှောက်လို့ရတယ်ဆိုတော့ဟိုပညာရေးချင်းဘွဲ့တို့ဟာတို့တခြားဘလူး qualification မျိုးတွေလို့
ဟုတ်ဆိုတော့သူတို့ကလျှောက်တဲ့ခါကြလို့ရှိရင်တနိုင်ငံနဲ့တနိုင်ငံတော့မတူဘူးပေါ့နော်တစ်နှစ်နဲ့တစ်နှစ်ကလေလျှောက်ရရဲ့ application process ကမတူဘူးညီမပထမတစ်ခေါက်လျှောက်တော့ဆိုရှင်သူကဘာကြီးတောင်းလဲဆိုရှင်ဒီ university transcript တွေတောင်းတယ်ဒီပြီးတော့နောက်ကဟိုအမှတ်ကဘာကြီးလဲဆိုရင်ဟာမျိုးတောင်းတယ်ပေါ့နော်ဆိုတော့အဲဒါပေမဲ့ဒီနှစ်မှာတော့မရှိတော့ဘူးမရှိတော့ဘဲနဲ့ဘာပဲရှိလဲဆိုရှင် personal statement ဘာကြောင့်လျှောက်ချင်တာလဲပေါ့နော်အဲ့ဒါမျိုးပဲအဲပြီးတော့ကြတော့ဟိုအဓိကရောက်သွားပြီးပြီဆိုလို့ရှင်ပြန်လာရင်ရောဘယ်လိုမျိုးကြီးကိုကကိုယ့်ရဲ့ community ကိုဟိုအကျိုးပြုမှာလဲပေါ့နော်ဒါမျိုးကြီးကိုကိုယ်ကရေးရတယ်အဲ့ဒါမျိုးကြီးရှိတယ်ဒါပေမဲ့ညီတော်တို့ဒါကမြန်မာပြည် process ပေါ့နော် time ကလူကြီးလျှောက်ရတယ်ဆိုရှင်သူတို့ဆို video ပေါ့နော်ကိုယ့်ဟာကို video ရိုက်ပြီးတော့ self introduction လုပ်ရတယ်ကိုယ့်ရဲ့ bio ကိုပြောပြရတယ်ဟာမျိုးကြီးရှိတယ်ပေါ့နော်တစ်နှစ်နဲ့တစ်နှစ်ကတော့မတူဘူးရှင်
ဆိုတော့ဟိုကိုအောင်ဘာကြောင့်ဒီ YC program ကိုရှောက်ဖြစ်လာလဲ
အာဟုတ်ဆိုတော့အဓိကကကျတော့ညီမအနေနဲ့ကဆွဆွပြောသလိုပဲညီမဒီလက်မှုနယ်ပယ်မှာဒီလက်မှုပညာရှင်တွေကိုကူညီခြင်းနဲ့ဆိုပြီးညီမကဟိုဘာမှမသိပဲနေညီမဝင်ခဲ့ရပေါ့နော်ညီမ18လောက်ခဲ့ရဒီနယ်ပယ်ကိုညီမ social entrepreneur အနေနဲ့ဝင်နေပြီးတော့လုပ်တယ်တန်းတန်းတွေဖွင့်တယ်ဒါပေမဲ့ဟိုတိတိယောက်ယောက်နဲ့ကိုယ့်ရဲ့ဒီနယ်ပယ်မှာရှိတဲ့လက်မှုပညာရှင်တွေကိုမကူညီနိုင်ဘူးပေါ့နော်အဓိကဟိုဘာမှကိုကမရင်းနှီးဘူးပေါ့နော်မရင်းနှီးရဲ့အခါကျတော့လုံးဝဟိုဟိုဘာမှမသိပဲဝင်ခဲ့တဲ့အတွက်ကြောင့်မလို့ဟိုဟိုဘယ်လိုမျိုးကောင်းကောင်းမွန်မွန်ဆက်ပြီးတော့အကျိုးပြုရမလဲဆိုတဲ့ဟာမျိုးကြီးသိချင်တယ်အဲ့ဒီအတွက်ကြောင့်မလို့ဒီ program ကိုရှောက်လို့ဆိုရှင်သူကလည်း academic နဲ့ပတ်သက်ပြီးသင်ပြရတဲ့အတွက်ကြောင့်မလို့ဒီ program ကို join ရင်တော့တခုခုရနိုင်မယ်ဆိုတဲ့ expectation ပေါ့နော်အဓိကသူညီမတို့ဒီ application process မှာလည်းရေးရတယ်ပေါ့နော်ပါကြောင့်လေဟိုဘယ်လိုမျိုး expectation ရှိလဲဒီ program ကနေပါ learning လုပ်ချင်တာလေဆိုအဓိကညီမသင်ယူချင်တာကတော့ဒီအဓိကကို community မှာဒီ impact ကောင်းကောင်းဘယ်လိုလုပ်ရမလဲနောက်ကဟိုဒီလုပ်ငန်းတစ်ခု
စလို့ဘယ်လိုအကျိုးပြုနိုင်မလဲ
ပေါ့နော်အကျိုးပြုနိုင်မလဲနောက်ကလည်းအကျိုးပြုမဲ့အချိန်မှာကကိုကလည်းဟို sustainable ဖြစ်နေရမှာပေါ့နော်ကိုကလည်းလုံလုံလောက်လောက်နဲ့ကိုလုပ်ငန်းကလည်းခိုင်ခိုင်မာမာဟိုပတ်စံရှိရှိနဲ့မှဒီကိုရဲ့လူမှုအတိုင်းပိုင်းကိုလည်းအကျိုးပြုနိုင်ပါတယ်ဆိုတော့ညီမလုပ်ခဲ့တဲ့တော့ဆိုရှင်လူမှုအတိုင်းပိုင်းကိုအကျိုးတော့ပြုရဲဒါပေမဲ့ကိုရိုင်းကအဲ့လိုမျိုးအရန်ဟိုတောင့်တင်းတဲ့အချိန်မဟုတ်သေးဘူးဆိုရခါကျတော့အဲ့ဒါမျိုးကြီးလေ့လာဖို့အတွက်ကိုညီမโอเคဒီ program ကတော့ညီမအတွက်ကိုတော်တော်အထောက်အကူပြုနိုင်မယ်ပြီးတော့လေဒီ US မှာဆိုလို့ရှိရင်ရောဘယ်လိုမျိုးရင်တို့ကလုပ်နေကြတာလဲဒါမျိုးကြီးလေ့လာခြင်းလို့ဆိုပြီးတော့အားရှာလိုက်တာပါ
ဒီ program ရှောက်မယ်ဆိုလို့ရှိရင်ပညာရေးချင်းပါညာကြတော့
ပညာရေးရှင်ကတော့မလို့ပေါ့နော်အဓိကကကိုဘာလုံးနေရလဲအဓိကပညာရေးရှင်မလို့ပါဆိုတာအထက်ကိုအဓိကတော့ကို high school လောက်တော့ပြီးထားပြီးတော့အဓိကသူက qualification ရှိရပေါ့ criteria အနေနဲ့က english လိုမျိုး communication ကောင်းကောင်းလုပ်နိုင်ရမယ်နောက်ပြီးွားပြီဆိုရှင်ကိုကဟိုကိုနဲ့ related ဖြစ်တဲ့ဟာမျိုးပေါ့ဒါပါတော့ကို social entrepreneur ဆိုကိုမှာ five project ရှိရလေပေါ့ဒါပေမဲ့ညီမတို့လည်းဒီတူတူပါလာတဲ့တချို့ရေဆိုလို့ဆိုရှင်လည်းဒီသူတို့ engineering sector မှာလုပ်တဲ့ဒါပေမဲ့သူကဘာကြောင့်ဒီမှာလေ့လာခြင်းလဲဆိုရဟာမျိုးကိုဟိုတိတိချာချာလေးပြနိုင်တယ်ဆိုလို့ဆိုရှင်ကတော့ဟိုရတယ်ပေါ့
ဆိုတော့ဒီ YCL program ကိုကိုကဝင်ပြီးတော့ရှောက်မယ်ဆိုလို့ရှိရင်ဘယ်လိုအချိန်ဒီမှာရှောက်ရရလဲ
ဟုတ်သူကဒီ YCL ကသူကဟို cohort နော်ဒီနှစ်ခုရှိရပေါ့နော်သူက spring နဲ့ fall နဲ့ရှိရပေါ့နော် spring ကဆိုလို့ရှိရှင်
နွေဦးရသည
်ဟုတ်နွေဦးရသည်နဲ့ fall ဆိုလို့ရှိရှင်
ဆိုတော့နွေဦးရသည်ဆိုတော့ May June လောက်ပြတ်ဟု
တ်ဟုတ် May April May June ပေါ့နော်တော်တော်များများသွားရက April
ဆောင်းဦးဆိုတော့ August September
August မဟုတ်ဘူးနော်ညီမတို့ဆိုရှင်ညီမတို့ဆိုဒီတစ်ခါက October November ပေါ့နော် October November ဖိုင်းမို့ဆိုဒါပေမဲ့ရှောက်မယ်ဆိုရှင်ကตัวอะคือ spring ช่องมั้ยဆိုရှင်အခုဆိုရှင်ဒီဒီ October November ကြေးอ่ะသူတို့က application process ဖွင့်တယ်ဖွင့်ပြီးတော့ရှောက်ရတယ်ဗောနော်ရှောက်ပြီးတော့มาသူတို့အမှာ application process season မှာတော့มาလုပ်ပြီးွားပြီးဆိုရှင် interview section ဝင်ရတယ်ဝင်ပြီးတော့มาအဲ့ interview section ဝင်ပြီးအောင်มาမပြီးသေးဘူးဗောနော်သူတို့ကဘာလုပ်ရလဲဆိုဒီ US Department ဘက်ကနေပြီးတော့ဟိုပြန်ပြီးတော့ဟိုခွင့်ပြုဒီပြန်ပြီးတော့ selection ပြန်လုပ်ပြီးတော့มาနောက်ဆုံးသွားရတာမျိုးဗောနော်ပြီးရင် visa process တွေလုပ်တာမျိုးကြီးအဲ့လိုပုံစံမျိုးကြီးတော့ရတယ်ပေါ့ဆိုအဓိကကတော့ fall ရှောက်မယ်ဆိုလို့ဆိုရှင်ရအောင်ညီမတို့ကဒီနှစ်စားတော့ခရေရရှောက်အဲပြောရပြီဆိုရှင်ဒီ August မှာဒီဟိုဟာ spring ကိုသွားကျင်တဲ့လူဆိုရှင်ဒီ October November လောက်ခရေရအဲ့လိုမျိုးရှောက်ပေါ့နော်အဲ့လိုပုံစံမျိုးကြီး
ဒီမှာ exchange program က၅ဘက်မလေးလာခြင်းအချိန်ရတဲ့ဟိုလေးလာပြီးတဲ့အချိန်မှာကိုပါရီပို့တည်လာလဲ
ဟုတ်ဟိုလေးလာပြီးတဲ့အချိန်မှာကပို့ပြီးတော့ဟိုအထောက်အကူပြုရပေါ့နော်။ဒါဆိုညီမမလာခင်တော့ဆိုလို့ရှိရင်ညီမကဒီ art and craft နဲ့ပဲမာရောဒီစုံဦးတီထွင်းနဲ့ပဲမာရောညီမလှုပ်လာ၃နှစ်လောက်ရှိပြီပေါ့နော်။ဒါပေမဲ့ဟိုကိုကိုကိုဟိုအဖြေရှာမရတဲ့အားရင်းလေးရှိရဲဆိုတော့ဒီ academic program ကို join ပြီးွားတဲ့အချိန်မှာအခွင့်အလမ်းတွေလည်းရလာရဲ့ပြီးတော့အဓိကကသူတို့အနေနဲ့ရောဘယ်လိုမျိုးကြီးလုပ်နေရလဲ။ကိုကရောဘယ်လိုလမ်းကြောင်းလုပ်နေရလဲ။အဲ့အဲ့မျိုးကြီးမြင်လာပြီးတော့တော်တော်လေးဟိုအထောက်ကူပြုရယ်ပေါ့နော်အဲ့လိုမျိုးရှိပါရယ်ကို
ဟို Texas အပြင်တခြားဘယ်ဒီနယ်တွေရောက်သေးလဲ
ဟုတ်ဆိုတော့အဲ့မှာပြင်မှာရောညီမတို့ New York, Philadelphia နဲ့ Washington DC တာနောက်ဆုံးပေါ့နော
်ဆိုတော့
Pennsylvania ပေါ့နော်ဆိုတော့ညမကြောညီမတို့ကဘာလေးလာရလဲဆိုတော့အဓိကညီမတို့ဒီ UN ကိုသွားတာမျိုးကြီးရှိရဲ UN မှာသွားပြီးတော့အဓိကကဟိုလေးလာရရဟာမျိုးကြီးတောက်က museum တွေသွားပြီးတော့လေးလာရဲနောက် Philadelphia ကြောလည်းညီမတို့ဒီတို့ရဲ့ဒီtreatment တွေကိုညီမတို့လိုက်ပြီးတော့လေ့လာရပေါ့အဓိကကတော့ညီမတို့ဒီ study တို့ပေါ့နော်ဒီ US culture နဲ့ပတ်သက်ပြီးတော့ study တို့ဖြစ်တဲ့ခါကျတော့အဲ့တပတ်လုံးအောင်လုံးဝဟိုဟိုစာရေးထိုင်ရေးနေရာမဟုတ်ဘူးအဲ့လိုမျိုးဒီ museum တွေသွားလေ့လာရတယ်အဲ့လို UN သွားလေ့လာရတယ်အဲ့လိုပုံစံမျိုးရှိရပေါ့နော် Washington DC ရောက်လာတဲ့ခါကျတော့ညီမတို့ White House ကိုညီမတို့သွားလေ့လာရတယ်ပေါ့နော်ဆိုတော့ညီမတို့ဒီ fall 2023ကအရန်ကန်ကောင်းတဲ့ cohort ပေါ့နော်ပါဆိုရှေ့ရဒီအကူဟုတ်တယ်မှာဆိုရှင်ဒီ white house ကိုဝင်ခွင့်မရအောင်ဒါပေမဲ့ညီမတို့ဒီ cohort မှာဆိုညီမတို့ white house ကိုဝင်ခွင့်ရရယ်ဝင်ခွင့်ရပြီးတော့ဒီဒီမှာဆိုရှင်ဘယ်လိုမျိုးကြီးactivity တွေလုပ်ခဲ့လေဒါမျိုးတွေညီမတို့အလေးလာရယ်ပြီးတော့နောက်ဆုံးညီမတို့ DC မှာကကြတော့ဒီ embassy ကနေပြီးတော့ certificate ပေးရပေါ့နော်ဒီအဲ့ရခန်းသားတွေကိုညီမတို့အလိုမျိုးလုပ်တာမျိုးရှိပါတ
ယ်ဟုတ်ကဲ့ပါအမြင်များဖို့အခုလို view တွေလာပြီးတော့ပြည်စုံမင်းမြန်ခွင့်အချိန်ပေးတဲ့အတွက်အတူပဲကျေးဇူးတင်ပါတယ
်ဟုတ်ကဲ့ညီမရယ်ကျေးဇူးတင်ပါတယ်
VOA အစီအစဉ်တွေကိုရေဒီယိုရုံးမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ
် VOA စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ပြီးတင်ဆက်ပေးနေပါတယ်ခင်ဗျာအခုတော့သိပ္ပံနဲ့နည်းပညာအလှည့်ကြပါခင်ဗျာမြန်မာနိုင်ငံတောင်ပိုင်းကအနေကျခြိုင်ဝန်းတွေမှာရေနံနဲ့သဘာဝဓာတ်ငွေ့တူးဖော်မှုလုပ်ငန်းတွေရှိနေပေမဲ့ ARE မြို့ဝကျွန်းပေါ်နဲ့မော်လမြိုင်စစ်တောင်းတို့လိုကုန်းလွန်ပိုင်းခြိုင်ဝန်းတွေမှာတော့ရခိုင်ပြည်နယ်တိုင်းကမ်းလွန်ပိုင်းရေနံပိုင်းတွေမှာလည်းအလားအလာရှိတဲ့အတွက်စူးစမ်းရှာဖွေမှုတွေလုပ်ဖို့လိုနေသေးတယ်လို့ရေနံဘူမိဗေဒရှင်ဦးလှမိုင်းပြေကပြောပါတယ်ဒေါခင်မျိုးသက်ကတတိယပိုင်းဖြစ်ပြီးတင်ဆက်ထားပါတယ်ညာ
ဒီကြပါတော့မြန်မာနိုင်ငံတောင်ပိုင်းကရ
ဒီနေ့တဘာဝတံွေအခြေအနေကိုပြောပြပါရစေဒီရင်းနှင်းတဲ့တဘာဝတံွေတန်ဆာတာခေါင်းနိုင်တဲ့အနေကြဂျန်ဟွာ၁၉ခုထဲမှာစနစ်တကျမရှာရသေးတဲ့နေရာတွေကအများကြီးရှိနေပါတယ်ဒီထက်ကကျန်းလွန်ရှင်နှင်းမျိုးတွေအနေထားမတိုင်းခင်ကုန်းရင်းပိုင်းကအေယာရီမျိုးဝကျွန်းပေါ်ဒေသရဲ့ရင်းနှင်းတဲ့တဘာဝတံွေအလားအလာကိုကြည့်ရအောင်
ကျွန်မနိုင်ငံရဲ့ပေါ့နော်အေယာရီဒီမြို့ဝကျွန်းပေါ်ဒေတာတောက်တလျှောက်မှာဒီရင်းနှီးတဘာဝတံွေအလားအလာမနေ့ပြောပြပေးပါရှင့်အေယာရီအနေကြိုက်မှာရှိတဲ့ဟာမှာဆိုရင်ကိုရင်ခစ်ပြီးတော့ MOGE ခင်တခြားကိုရ96နောက်ပိုင်းမှာဆိုရင် ARE မြို့ကကျုံပေါ်မှာဆိုရင်အပေါ်ကနေပြီးတော့ဒီ ARE series ပေါ့နော်ဒီကြောက်လာစုကနေပြီးတော့ဖုံးအုပ်ထားတယ်မြေပြန့်နေပြီးဖြစ်အဲ့တော့အောက်မှာ structure တွေရှိသလားဆိုတဲ့ဟာကိုကျွန်တော်တို့တေးတေးချာချာ
เมลเลตเตติชีมีได้ด้วยไซซ์เมทไดนดาเยดิมาတော့ตัวอะท่านตาဖြစ်နေတော့တကယ်လို့ตาကျွန်တော်စနစ်တကျเนาะအသေးစိတ်ဒီไซซ์เมทไดนดาမှုတွေရှိရင်အလုံးနိုင်ခဲ့ရင်ကျွန်တော်တို့ခုနပြောတဲ့ဒီအခုလက်ရှိသုံးနေတဲ့ရေနဲ့ဓာတ်ငွေ့မြေသုံးခုလို့ပဲကျွန်တော်တို့တွေထပ်ပြီးတော့တွေ့မယ်လို့တော့ကျွန်တော်မျှော်လင့်ပါတယ်ဟုတ်ကဲ့ပါရှင်
ဟုတ်ရခိုင်ပြည်နယ်ဘက်မှာတော့ဒီဟိုပေါ့နော်ဟိုလက်ရက်တွင်းနေတယ်ရှိပါတယ်ဆရာအဲ့တော့ရခိုင်ပြည်နယ်မှာတော့အခုကျတော့ဟိုရွှေတဘာဝတန်းဝင်တဲ့တန်းဝင်တူးဖော်နေပါတယ်ဒီကုန်းရင်းပိုင်းနေမှာရောအလားလာရှိပါလားဆရာအနေကြကြိုင်ဝင်၁၂ခုကိုကြည့်မယ်ဆိုရင်ပေါ့နော်ရခိုင်ကမ်းမြောင်ဒေသဆိုတဲ့ပေါ့နော်ဟိုအနေကြကြောက်ကြောက်တည်ရှိတာကမ်းလုံးမရောက်ခင် အဲ့မှာဆိုရင်ကျွန်တော်တို့တောက်လျှောက်ဟိုအရင်ခစ်တည်တဲ့ဟိုကနော်အင်္ဂလိပ်ကိုလိုနီလက်ထက်ထဲမှာဟိုကရံပြဲတို့ဖယုံကာတို့နော်အဲ့ဟာဒီမှာဆိုရင်ရေနံနေထွက်ရှိတာရှိခဲ့ပါတယ်နော်ထုတ်ခဲ့တယ်ပေါ့နော်ဒါပေမဲ့ကြီးကြီးကျယ်ကျယ်တော့မဟုတ်ဘူးအနေချင်းထုတ်ခဲ့တယ်အခုချိန်မှာဆိုရင်တော့လက်ရက်တွင်းနေနဲ့လို့ထာနေသမားတွေကဒါကိုထုတ်နေတယ် แต่ตะคู่เว้ยปอนเนาะบ้าจังจี้ๆเจ๋ๆไม่ตุ่ยเลยสรเนาะด่าก็ภูมิเบราแตกตองในตะบออะอย่างเนาะเจนเราดีอินเดียนเพลทเนี่ยดียูเรเชียสรเนี่ยนะคู่ที่เนี่ยเนี่ยขึ้นนี่เนาะไอ้ห่านี่อ่ะต้นข้าวหมู่นี่ยังไม่ได้เนาะตรุมาโฟเรฟแฟคเจอรี่ยังไม่ได้ยีนันมีอจี้ดิอันนี้เนี่ยไม่ตุ่ยหรอก ပြီးတဲ့အခါမှာရခိုင်ကမ်းလွန်ကတော့အခုရွှေဆိုတဲ့ဟာပဲကျွန်တော်တို့ထုတ်နေသေးတယ်ဒါပေမဲ့ရွှေဟာကမ်းလွန်ရေတိမ်ပိုင်းမှာတွေ့ပြီးတူးထုတ်တဲ့ဟာပေါ့အဲ့အပြင်မှာပမာပိုင်နဲ့ကမ်းလွန်ရေနဲ့အကွက်တွေရှိပါတယ်အဲ့မှာ seismic set ဒီအများကြီးမဟုတ်ပေမဲ့တူးဒီ seismic တွေကညွန်ပြထားတာအရောရွှေလိုမျိုးအလားလာရှိတဲ့ဟာတွေကရေနဲ့ပိုင်းမှာဟိုဒီ water လောက်တည်ထဲမှာတွေ့နိုင်တယ်လို့ယူဆပါတယ်အဲ့တော့တခုပဲပေါ့နော်ဒီ water ဆိုတဲ့ဟာကိုလုတ်တဲ့အခါမှာရေအနက်ကပေးနှစ်ထောင်ကျော်ပေါ့ဟိုပင်လေရေမျက်နှာပြန်နေပြီးတော့အောက်ကပင်လေဒီကျမ်းပြင်ကိုပေးနှစ်ထောင်ရှိတော့အဲ့ဟာတွေမှာရေနံရှာလာပဲဖြစ်ဖြစ်တွေးလို့ထုတ်
ကြီးရတော့အဲ့ဒါကိုသူတို့တန်တာခေါ်ဖို့လုပ်နေတယ်ပေါ့เนาะဒီဟိုစားနိုင်ငံရေးအပြောင်းလဲမဖြစ်ခင်တော့အဲ့တော့ နောက်တစ်ချိန်မှာတော့ခေါ်မှာပေါ့လေနော်ခေါ်ပြီးတဲ့အခါမှာဆိုရင်နော်အဲ့ဒီဟာဒီမှာရှားရင်တွေ့ရှိရွှေလိုအလားတူဟာတွေတွေ့နိုင်တယ်လို့ယူဆပါတယ
်ဟုတ်နောက်ဆုံးကျန်တာဒီကတနင်္လာရီကမ်းရိုးတန်းပေါ့နော်ဒီမွန်ပြည်နယ်နဲ့တနင်္လာရီကမ်းရိုးတန်းအဲ့ဒီတခြားမှာဆရာ
အဲ့တနင်္လာရီကမ်းရိုးတန်းမှာတော့ကျွန်တော်တို့သူ Petronas Malaysia Petronas ကနေပြီးတော့เนาะသူတို့ရဲတကောဆိုပြီးတော့ထုတ်သွားတယ်ပြီးတဲ့အခါမှာဒီဟိုနိုင်ငံရေးအပြောင်းလဲဖြစ်တဲ့အချိန်မှာသူတို့လည်းထုတ်လုံးမှုကြတဲ့အတွဲသူတို့ကနေပြီးအဲ့ဒါကိုပြန်အပ်ပြီးတော့ပေါ့เนาะသူတို့ကနေပြီးတော့ဟိုစားထွက်သွားတယ်အဲ့ဒါကိုဆိုရင်ကျွန်တော်တို့တခြား local လို့ခေါ်မှာပေါ့ဌာနေဟိုစားဖြစ်တဲ့เนาะ GPM ဆိုတဲ့ဟာပေါ့ကပက်ထရိုလမြန်မာဆိုတဲ့ local လူအရေကနေလက်လွှဲယူပြီးတော့အခွင့်အရေးတော့ထုတ်လို့ရေးကိုဆက်လုပ်နေတယ်အဲ့တော့အဲ့လိုမျိုးအလားအလာရှိတဲ့ဟာတွေရှိသလားဆိုတော့ကျွန်တော်တောင်ဘက်ကိုသွားနေဒီဟိုအကွက်တွေကဟိုရေအနက်တွေကပို့ပြီးတော့နက်သွားတယ်ပေါ့နော်အဲ့ဘက်တွေမှာလည်းခုနပြောတဲ့ seismic ကို detail တော့မရှာသေးပါဘူးဟို 2D seismic တွေတော့ပြီးတယ်ဒါပေမဲ့ပေးတူတာတွေအများကြီးမလောက်ပါသေးဘူးပေါ့နော်အဲ့တော့ဟိုလားလားရှိသလားမရှိဘူးလားဆိုတာတော့ရှာဖွေရေးလုပ်ပေးပြီးမှပဲသိပါဘူ
းဟုတ်ကဲ့ပါဆင်ကျေးဇူးများကြီးတင်ပါတယ်ဆင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ရင်းနှံဘူမိဗေဒပညာရှင်ဦးလှမိုင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ
တော်ခင်မျိုးသက်တင်ဆက်ခဲ့တာပါဗျာအခုအစီအစဉ်တွေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသုံးသပ်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို burmese.voanews.com နဲ့ voa burmese facebook youtube စာမျက်နှာတွေမှာအချိန်မရွေးပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ကျန်းမာရေးအချိန်တွေမှာသတင်းအကျဉ်းချုပ်ကိုကျွန်တော်ကပဲဆက်ပြီးတင်ပြပေးပါမယ်ခင်ဗျာရုရှားပေါ်တန်ခတ်မှုအသစ်900ကျော်ချမှတ်ကြောင်းရုရှားရဲ့ Ukraine တူချော်စစ်နှစ်နှစ်ပြည့်နှစ်ပတ်လည်အကြိုနေ့ဖြစ်တဲ့တောက်ချာနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်။ဒါဟာရုရှားသမ္မတပူတင်ရဲ့ Ukraine ကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲနဲ့ရုရှားတိုက်ခံခေါင်းဆောင် Alexei Navalny အချင်းကြနေတော့တေဆုံးခဲ့မှုအတွက်ရေးယူတဲ့အနေနဲ့ချမှတ်တာဖြစ်ကြောင်းပြောပါတယ်။ Navalny ကိုဖမ်းဆီးအချင်းချမှုနဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်တွေအပြင်ရုရှားရဲ့ဗဏ္ဍာငွေကြေးကဏ္ဍစစ်ပစ္စည်းထုတ်လုပ်ရေးလှုပ်ဆောင်နေသူတွေဂျားပွဲစားလှုပ်ပေးသူတွေနဲ့အမေရိကန်ရဲ့တန်ခတ်မှုကိုနေရာနှက်ရှောင်တိန်လှုပ်ဆောင်နေသူတွေကိုပြစ်မှတ်ထားရေးယူတာဖြစ်ပါတယ်။တခါအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာမှာတော့24နာရီအတွင်းလူပေါင်း100ကျော်သေဆုံးခဲ့ရတယ်လို့ဟာမတ်စ်ထိတ်ချုပ်ထားတဲ့ဂါဇာကျန်းမာရေးဝန်ကြီးဌာနကတောက်ကြာနေမှာပြောပါတယ်။ဂါဇာတောင်ပိုင်းကခန်းယူနစ်နဲ့ရာဖာမြို့တွေမှာအစ္စရေးကလေကြောင်းတိုက်ခိုက်ခဲ့တာဖြစ်ပြီးသေဆုံးသူဟာအနည်းဆုံး104ယောက်ရှိနေတယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ရှီမင်နဲ့ပင်လယ်နီရေပြင်မှာရှိတဲ့ဟူတီလက်နက်ကိုင်တပ်ဖွဲ့တွေရဲ့ drone တွေနဲ့တင်မောဖြတ်ပက်ထိန်တက်မစိုင်းဒုံးတွေကိုဖျက်ဆီးပစ်လိုက်တယ်လို့ American စစ်တပ်ကတောက်ကြာနေမှာပြောပါတယ်ဒီလက်နက်တွေဟာရေချောင်းမှာရှိတဲ့ဂုံတင်မောတွေနဲ့ American ရေတပ်တင်မောတွေကိုချင်းချောက်အနေရပေးတော့မဲ့အနေထားဖြစ်နေတာကြောင့်အခုလိုဖျက်ဆီးပစ်ရတာလို့ American စစ်တပ်ကသတင်းထုတ်ပြန်ပါတယ်တခါမြောက်ကိုရီးယားဆိုင်ရာ American အရာရှိနဲ့တရုတ်အရာရှိတို့ဟာရုရှားနဲ့မြောက်ကိုရီးယားကြားစီးရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်လာတာနဲ့ပတ်သက်ပြီးဒီသတင်းပတ်ထဲမှာပဲဗီဒီယိုနဲ့ဖုန်းခေါ်ပြီးဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားဌာနကတောက်ကြားနေမှာပဲသတင်းထုတ်ပြန်လိုက်ပါတယ်။မြောက်ကိုရီးယားဆိုင်ရာအမေရိကန်အကြီးအကဲအရာရှိရန်ဖက်နဲ့ကိုရီးယားကျွန်းဆွယ်ရေးရာတရုတ်အရာရှိလျူရှောင်မိန်တို့နှစ်ဦးကမြောက်ကိုရီးယားရဲ့အနေထားဟာမတိမငြိမ်ပိုးဖြစ်လာတာတွေ့ရတယ်လို့ပြောကြောင်းအမေရိကန်နိုင်ငံသားဌာနကထုတ်ပြန်တဲ့ကြေညာချက်မှာပေါ်ပြထားပါတယ်ခင်ဗျာထိတ်တန်းသတင်းကျင်းတွေကတော့ဒီလောက်ပါပဲအခုမနက်ခင်းအစီအစဉ်ထုတ်လွှင့်မှုကကိုရဲမွန်ဖြစ်ပြီးတော့ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ဗျ VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်တွေပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒါမှမဟုတ်ကိုဒေတာတွေကသတင်းထူးတွေကိုပေးပို့လိုရဆိုရင်တော့ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်ခင်ဗျာဒီကနေ့မနက်အစီအစဉ်တွေကိုရေဒီယိုအပြင် VOA website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ VOA American အတန်းကထုတ်လွှင့်တဲ့စနေပတ်သက်လို့ဝေဖန်အကြံပြကြဖို့လည်းဖိတ်ပါတယ် မနက်ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြသည်များတော်တော်ရှင်တွေကမြန်မာပြည်သူပြည်သားအားလုံးတော့ကခတဲ့ရှင်းရှင်းပြီးကျမ်းမာရှင်နှမစေကျွန်ညင်းကြီးပါခင်ဗျာ။